Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်ကျမတင်ကြည့်ထိုက်ပါ။အမေရိကန်သမ္မတရဲ့နောက်ဆုံးထုတ်ပြန်ထားတဲ့ခီးသွောလာခွင့်တမ်းမြစ်ချက်ကိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပါပြီ။ဖိလစ်ပိုင်ရဲ့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းမှာရဲတပ်ဖွဲ့ပြန်လည်ပါဝင်ဖို့သမ္မတကဒီကနေ့ညွှန်ကြားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တည်တင်းတွေပြည်နာဆင်ကြရမယ့်တည်င်းလွာတွေထဲမှာတော့
Given all of this, can anyone rule out that elements of genocide may be present?
ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးပြောသွားတာပါအပြည့်စုံကိုသတင်းတွေပြည်မှာနားဆင်ကြရပါမယ်။ဒါအပြင်ရခိုင်ပြည်နယ်ရေးကုလသမဂ္ဂဌာနချုပ်မှဆွေးနွေးသွားတဲ့အခြေအနေပေါ်တုတ်ပြန်ချက်တွေတခါရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ရဲ့ဆောင်ရွက်ချက်နောက်ဆုံးအခြေအနေတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြဋ္ဌာန်းထားတဲ့ခီးသွောလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးနေမှာတရားရင်ဆိုင်နေရမှုအတွင်ကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုရင်သမ္မတထရန့်အတွက်တော့အောင်ပွဲရလိုက်တာပါတရားရုံးချုပ်တရားသူကြီး9ဦးအနက်5ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်ကန့်ကွက်သူ2ဦးတို့ကတော့ခီးသွောလာခွင့်ပိတ်ပင်ကန့်သတ်မှုကိုအပြည့်အဝကျင့်သုံးခွင့်ပြုမဲ့အပေါ်ကန့်ကွက်တာပါဘာကြောင့်အခုလိုဆုံးဖြတ်ရတယ်လဲဆိုတာကိုတော့တရားရုံးချုပ်ကမထုတ်ပြန်ပါဘူး။ခီးသွွားလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွွားအများစုကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ Chad, Iran, Libya, မြောက်ကိုရီးယား, Somalia, Syria, Venezuela နဲ့ရင်းမြစ်နိုင်ငံတို့ဖြစ်ပြီးအခုတားမြစ်ခံရတဲ့၈နိုင်ငံထဲမှာ Muslim အများစုနေထိုင်တဲ့နိုင်ငံ၆ခုပါဝင်တာဖြစ်ပါတယ်။Maryland နဲ့ Hawaii ကအောက်တရားရုံးတွေကတော့ဒီခီးသွွားလာခွင့်တားမြစ်မှုကိုကျင့်သုံးဖို့တားမြစ်ထားတာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံထဲမှာရှိတဲ့ American ပြည်ထောင်စုရဲ့သတင်းမီဒီယာဌာန9ခုကိုပြည်ပအစိုးရအတွက်လုပ်ငန်းဆောင်ရွက်ပေးနေတဲ့အဖွဲ့တွေဖြစ်ရုရှားတရားရုံးဝန်ကြီးဌာနကသတ်မှတ်လိုက်ပြီးတော့ဒီထဲမှာ VOA American အသံလည်းပါဝင်ပါတယ်။ဥပဒေရဲ့တည်ရောက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြီးခဲ့တဲ့လပါအသီးပိအကြောင်းကြားချင်းခံရတဲ့ Radio Free Europe, Radio Liberty နဲ့လက်ောက်ခံချအဖွဲ့တော်များများကိုလည်းရုရှားတရားရေးဌာနကနောက်ပိုင်းမှာထည့်သွင်းသတ်မှတ်လိုက်တာပါ။တရားရေးဌာနရဲ့သတ်မှတ်ချက်အစ်ထဲမှာရုရှားနိုင်ငံမှာရှိတဲ့သတင်းဌာနအပေါ်ကမှတ်ချက်တွေပို့ပြီးတော့ထည့်သွင်းထားလိုက်မယ်လို့ဖော်ပြထားတယ်လို့ RFEL ဥက္ကဋ္ဌ Tom Kang ကကြေညာချက်ထုတ်ပြန်ပါတယ်။ဘယ်လိုကမှတ်ချက်တွေဖြစ်မလဲဆိုတာကိုတော့အပြည့်စုံမသိရသေးဘူးလို့ပြောပါရယ်။ဒါပေမဲ့လည်းသတင်းဌာနအနေနဲ့ရုရှားပြည်သက်အတွက်တိကျမှန်ကန်တဲ့သတင်းတွေကိုသတင်းစာပညာအတိုင်းဆက်လက်တင်ပြသွားမယ်လို့ဂရီပြူပြောဆိုပါရယ်ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံရချားကငွေကြေးထောက်ပံ့တဲ့သတင်းမီဒီယာအဖွဲ့တွေကိုနိုင်ငံရချားအဖွဲ့တွေဖြစ်တမကြောင်းဥပဒေကိုနိုဝင်ဘာလောက်အလမတ်ရေးထိုးခဲ့တာပါရုရှားအစိုးရကရမငွေထောက်ပံ့ထားတဲ့အာတီရုပ်တံသတင်းဌာနကိုအမေရိကန်ပြည်ထောင်စုမှအလားတူမပုံတင်မှုအမေရိကန်အစိုးရကသတ်မှတ်ခဲ့တဲ့အတွက်ဒီပြဌာန်းချက်အစ်စ်နဲ့အတိအကျတံပြန်လိုက်တာဖြစ်တယ်လို့ရုရှားအရာရှိတို့ကပြောပါရယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းအပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာပြောဆိုပါတယ်။ဗိုလ်ချုပ်ကြီးဖလင်းအတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်သမ္မတကသတင်းတောက်တွေကိုပြောခဲ့ပါတယ်။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင်းကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူနဲ့အမေရိကန်ဆိုင်ရာရုရှားသံမတ်ကြီးတို့ကြားအဆက်အသွယ်နဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိမ်ညာခဲ့ကြောင်းပြီးခဲ့တဲ့တောက်ကြနေ့မှာဝန်ခံခဲ့တာပါသမ္မတရွေးကောက်ပွဲပြိုင်ပွဲဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူစဉ်ကာလအတွင်းပုဂ္ဂလိကအီးမေးလ်စာပါအသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်ထွက်ဆိုချက်တွေနဲ့ Mr. Flynn ရဲ့ FBI အပေါ်လိမ်ညာမှုတွေကိုသမ္မတထရန့်ကနှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ FBI ကိုအကြိမ်ပေါင်းများစွာလိမ်ညာခဲ့တဲ့ Hillary Clinton ကဘာမှမဖြစ်ဘဲလိမ်ညာခဲ့တဲ့ Flynn ကိုကြတော့သူ့ဘဝကိုပါဖျက်ဆီးပစ်လိုက်ကြတယ်ဒီကိစ္စကရှက်စရာကောင်းတယ်လို့သမ္မတထရန့်ကယူထားပြည်နယ်ကိုသွားဖို့အင်ဂျီရောကနေထွက်ခွာစင်မှာပြောဆိုခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပယ်ထိန်သတ်ဒုံးကျည်စမ်းသပ်မှုစီစဉ်တွေအပေါ်တင်းမာမှုတွေရောကြရေးဆောင်ရွက်ဖို့ ကုလသမဂ္ဂရဲ့အစီအမံတာဝန်ရှိသူတဦးမြောက်ကိုရီးယားကိုဆက်ရောက်သွားပြီးဖြစ်ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ် Jeffrey Flatman ဟာတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုတထောက်ဝင်ရောက်ပြီးတော့နောက်တနေ့ဒီကနေ့အင်္ဂါနေ့မှာမြောက်ကိုရီးယားနိုင်ငံပျိုယန်မြို့တော်ကိုသွားရောက်တာပါ။2010ပြည်နှစ်ကကုလသမဂ္ဂရဲ့အရင်နိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ် Lin Pesco ရဲ့မြောက်ကိုရီးယားခီးစဉ်နောက်ပိုင်းကုလအစီအမံတာဝန်ရှိသူတဦးရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ Mr. Flatman ရဲ့ခီးစဉ်တွင်မှာတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီး Ri Yong Ho နောက်ဒုတိယဝန်ကြီးချုပ် Park Myung Kaok တို့နဲ့တွေ့ဆုံပြီးတော့နှစ်ဖက်အကျိုးသူကိစ္စရပ်တွေနဲ့ဆိုရင်ချက်တွေကိုဆွေးနွေးမှာဖြစ်ပြီးတောက်ကြနေမှာခီးစဉ်အဆုံးသတ်မယ်လို့ကုလပြောခွင့်ရ Stephanie Juristic ကပြောပါရယ်အမေရိကန်ပြည်မကြီးအထည်အရောက်ပြစ်နိုင်တဲ့တိုက်ချင်းပြစ်ပက်ဒင်တန်ဒုံးကြီးတစ်ကိုအောင်မြင်ဆန်းသတ်နိုင်ခဲ့ပြီလို့မြောက်ကိုရီးယားဖက်ကကြေညာခဲ့ပြီးသတင်းတစ်ပတ်အတွင်းမှာပဲကုလအစိုးရတာဝန်ရှိသူတို့ရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာပါတည်ဆန်းသတ်မှုကြောင့်မြောက်ကိုရီးယားနဲ့အမေရိကန်ကြားပိုးပြီးတော့တင်မာစေခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားတို့ဖက်ကအကြီးမားဆုံးလေကြောင်းစီရေးလေ့ကျင့်မှုကိုမနေ့တနင်္လာနေ့ကစတင်လိုက်ချိန်နဲ့တပြိုင်တည်းမှာပဲကုလအစိုးရတာဝန်ရှိသူရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းမှာရဲတပ်ဖွဲ့ရဲ့အခမ်းကဏ္ဍပြန်လည်ပါဝင်ဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကညွှန်ကြားလိုက်ပါတယ်။ဖိလစ်ပိုင်မူရစေဝါနှိမ့်နှင်းရေးအေဂျင်စီကိုရဲတပ်ဖွဲ့ကပံ့ပိုးဆောင်ရွက်ဖို့အမိန့်ညွှန်ကြားချက်ကိုသမ္မတဒူတာတေလက်မှတ်ရေးထိုးလိုက်ကြောင်းသမ္မတရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာ6လအတွင်းမူရစ်ဆေးဝါးကင်းရှင်းသွားစေရမယ်ဆိုတဲ့ဂရိကဝတ်နဲ့2016ခုနှစ်ဇွန်လသမ္မတရာထူးလက်ခံရယူပြီးတဲ့နောက်အသက်82နှစ်အရွယ်သမ္မတဒူတာတေကမူရစ်ဆေးဝါးနှိမ့်နှင်းရေးကိုစတင်ခဲ့တာပါ18လကြာမူရစ်ဆေးဝါးနှိမ့်နှင်းရေးဆောင်ရွက်မှုအတွင်းလူပေါင်း 4,000 နဲ့ 9,000 ကျားတည်ဆုံးခဲ့ရပြီးလူခွင့်ရေးဆိုင်ရာအဖွဲ့တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ရဲတပ်ဖွဲ့ဟာတရားဥပဒေမဲ့တပ်ဖြတ်မှုတွေလုပ်နေတာလို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲကြတာပါ18လကြာမူရစေဝါနှိမ့်နှင်းရေးဆောင်ရွက်ချက်တွေအတွင်းရဲတပ်ဖွဲ့ပါဝင်ဆောင်ရွက်မှုကိုနှစ်ကြိမ်တိုင်တိုင်သမ္မတဒူတာတေကဖယ်ရှားခဲ့ပါတယ်။မူရနှိမ့်နှင်းရေးတာဝန်ရှိသူတွေလက်ချက်နဲ့တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တဦးပြန်ပေးဆွဲတက်ပြတ်ခံရမှုဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတစ်ကြိမ်နောက်စေချောသက်3ယောက်ရဲရဲဆက်ဆက်တက်ပြတ်ခံရပြီးတဲ့နောက်လမ်းပေါ်ထွက်ဆန္ဒပြမှုတွေအထိဖြစ်ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလကဒုတိယတစ်ခါထပ်ပြီးတော့ဖယ်ရှားခဲ့တာပါ။သမရဒူတာတီးရဲ့မူရင်နှိမ့်နှင်းမှုအပေါ်ပြည်ရင်းပြည်ပကဝေဖန်ရှုတ်ချမှုတွေကြီးထွားလာပြီမယ်လို့လဲဖိလစ်ပိုင်ပြည်သူတွေကြားမှာတော့သမရရဲ့ဆောင်ရွက်ချက်အပေါ်ကြဲကြဲပြန့်ပြန့်ထောက်ခံကြောင်းစစ်တမ်းတွေကဖော်ပြနေပါတယ်ရှင
်။ရီမင်သမရဟောင်းအလီအဗ်ဒူလာဆလာနဲ့သူ့ရဲ့မဟာမိတ်တွေကိုဟူသီသဘုံတို့ကတပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ရင်ကြမ်းဖက်မှုတွေတိုးလာနေပြီးနောက်တနေ့မှာပဲရီမင်နိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကအချင်းနှင့်အရေးအကိုကုလအလုံးစုံရေးကောင်စီထံတင်ပြဖို့ရှိနေပါတယ်။သမရဟောင်းဆလာအသက်ခံရတဲ့အတွက်နိုင်ငံရေးအပေါ်ခဲရိုက်မှုတွေရှိလာနိုင်တဲ့အကြောင်းကုလကိုယ်စားလှယ်ဣစမီလ်အော့ချစ်အမက်ကပြောကြားဖို့မျှော်လင့်ရတယ်လို့ကုလပြောခွင့်ရစတီဖန်ဂျူရစ်ကသတင်းထောက်တွေကိုပြောပါရယ်2014ကဆလာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်လူပေါင်း10,000ကျော်တိုက်ဆုံခဲ့ရပြီဖြစ်တယ်လို့တမောင်းမြတ်စွာသောအရတားတွေလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးကြီးလိုအပ်နေပါရယ်အပြစ်ခံရဆဲဖို့ကုလအနေနဲ့ဂျာဝန်ညှိနှိုင်းပေးဖို့အစဉ်သင့်ရှိနေပါရယ်လို့ကုလပြောခွင့်ရသူကဆိုပါရယ်အရတားတွေအကူအညီချဖို့အတွက်အပြစ်ခံရဆဲဖို့ယီမန်နိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲဂျီမီမက်ဂိုးလ်ဒရစ်ကလည်းအင်္ဂါနေ့မှာတောင်းဆိုလိုက်ပါရယ်
လေဗနွန်ဝန်ကြီးချုပ်ဆာအက်ဟာရီရီကယာဒုကာနှုတ်ထွက်ထားတာကိုတရားဝင်ပေးဖြတ်လိုက်ပါတယ်။ပြိုင်ဘက်နိုင်ငံရေးပါတီတွေနဲ့သဘောတူညှိနှိုင်းနိုင်ခဲ့ပြီးတဲ့နောက်မှာအခုလိုနှုတ်ထွက်မှုကိုရုတ်သိမ်းလိုက်တာပါ။အစိုးရအစီအဝေးအပြီးဒီကနေ့အင်္ဂါနေ့မှာဝန်ကြီးချုပ်ဟာရီရီကအခုလိုကြေညာတာဖြစ်ပြီးအစိုးရအဖွဲ့ဝင်တွေအနေနဲ့ဒေတာရင်းပဋိပက္ခတွေနဲ့ကင်းကင်းနေဖို့သဘောတူခဲ့ကြကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့လကဝန်ကြီးချုပ်ဟာရီရီကယာရုကနှုတ်ထွက်မယ်လို့ဆော်ဒီအာရေဗျနိုင်ငံမှာကြေညာခဲ့ပြီးဆော်ဒီမှာပဲဆက်ပြီးတော့နေထိုင်ခဲ့တာကြောင့်အဖမ်းခံထားရသလားဆိုပြီးတော့လဲခမန်းချက်တွေထွက်ပေါ်လာခဲ့ပြီး ပြီးတဲ့နောက်နိုင်ငံရေးပြည်ပခအသွင်ဖြစ်ခဲ့ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ Belgium, Austria နဲ့ပြည်တွင်းနိုင်ငံကိုတည်တည်တပတ်အတွင်းသွားရောက်ဖို့ရှိပြီးတော့အဲ့ဒီခီးစဉ်တွင်နေတိုးတပ်ဖွဲ့အပေါ်အမေရိကန်ပြည်ထောင်စုရဲ့တမနီလိုခိုင်မာတဲ့ထောက်ခံမှုကိုအခိုင်အမာပြောကြားဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဒီကာလအတောအတွင်းသမ္မတအင်ပီရောကဝန်ကြီး Tillerson ကိုအမေရိကန်ဖို့ထောက်လှမ်းရေးဘီရို CIA အကြီးအကဲ Mike Pompeo နဲ့အစားတော်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းဌာနအတော်များများရဲ့ပြောကြားချက်ဟာအရေးစရာကိစ္စဖြစ်တယ်လို့ Tillerson ကပြောဆိုခဲ့တယ်လို့ပဲသမ္မတ Trump ကလည်း Mr. Tillerson နိုင်နဲ့မကြခင်ကာလအတွင်းအလုပ်ကထွက်သွားအောင်မှမဟုတ်ဘူးလို့ Twitter မှာရေးပါတယ်။ Mr. Tillerson ရဲ့ရာထူးနေရာမတိမငြိမ်ဖြစ်နေပြီဆိုတဲ့ထင်မြင်ယူဆချက်တွေကိုနေတိုးအဖွဲ့အတွင်းမှချုပ် Jens Stoltenberg ကတင်းနှလာနေမှာပယ်ချလိုက်ပြီးတော့ဒါအာယုံလွဲဖို့လှုံ့ဆော်ချက်သားဖြစ်တယ်လို့ပြောပါတယ်
။တရုတ်နိုင်ငံရှန်တောင်းပြည်နယ်အရှေ့ပိုင်းဝိုင်ဟိုင်းမြို့ကမ်းလွန်ပင်လယ်ပြင်မှာမနေ့တနင်္လာနေ့တုန်းကတင်းမောနှင်းမြုပ်မှုကြောင့်မြန်မာတင်းမောသား9ဦးကိုကဲတင်နိုင်ခဲ့ပေမဲ့3ဦးပျောက်ဆုံးနေတယ်လို့ကျုပ်နိုင်ငံပိုင်းရှင်ဝါသတင်းကဖော်ပြပါတယ်။ရှန်ဟိုင်းတင်းမောကတောင်ကိုရီးယားနိုင်ငံဘူဆန်ကနေကျုပ်နိုင်ငံရှန်တောင်းပြည်နယ်ရန်တိုင်းကိုခုံမောင်းလာတဲ့ခီးစဉ်အတွင်းလေပြင်းကြောင့်နှင်းမြုပ်ခဲ့တာလို့လည်းသတင်းမှာဖော်ပြပါတယ်။တင်မောပေါ်မှာမြန်မာတင်မောသား10ဦးလိုက်ပါလာခဲ့တာပါတရုတ်ရေတပ်နဲ့ပုဂ္ဂလိကပိုင်းတင်မောတွေကနေတင်မောသား9ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့လို့3ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်တမ်းညီထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်မြောက်ပိုင်းပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကလူအခွင့်ရေးအခြေအနေတွေကိုအသေးအကြာစောင့်ကြကြည့်ရှုနိုင်ခြင်းမရှိဘဲနဲ့တော့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ဖို့ဆိုတာမဖြစ်သင့်ဘူးလို့ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးကပြောလိုက်ပါတယ်ရခိုင်မြောက်ပိုင်းပြည်ပခါအတွင်းကလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာပြောသွားတာပါအစည်းအဝေးတက်ရောက်လာတဲ့မြန်မာတန်အမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစည်းအဝေးဆောင်ရွက်ထားမှုတွေကိုရှင်းပြတယ်လို့အခိုင်အမာမရှိတဲ့စွတ်စွဲချက်တွေကြောင့်အခြေအနေပေါ်အမှန်အတိုင်းသုံးသပ်နိုင်ဖို့ခက်လိမ့်မယ်လို့ပဲသတိပေးသွားပါတယ်။ဒီအစည်းအဝေးသတင်းကိုတော့စောင့်ကြည့်သတင်းယူနေတဲ့ကိုသားညိုကပြောပြပေးမှာပါရှင်
။မြန်မာအင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်ဆိုချက်နဲ့ဒီကနေ့မှခေါ်ယူတဲ့ဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီအထူးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေရဲ့လူ့ခွင့်ရေးချိုးဖောက်ခံမှုအခြေအနေနဲ့လက်ရှိသူတို့ကြုံနေရတဲ့အကျပ်တဲတွေအပြင်ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုပါကုလသမဂ္ဂကြီးတန်းအရာရှိတွေနဲ့ဖွဲ့ဝင်နိုင်ငံကိုယ်စားတွေကဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးဖွဲ့မြန်မာနိုင်ငံတည်းကိုဝင်ရောက်စစ်ဆေးခွင့်မရတာအခြားနိုင်ငံတကာအဖွဲ့အစည်းတွေရခိုင်မြောက်ပိုင်းအခြေအနေကိုလွတ်လွတ်လပ်လပ်သွားရောက်စစ်ဆေးခွင့်မရတာတွေကြောင့်အဲ့ဒီကလူ့ခွင့်ရေးအခြေအနေတွေပေါ်စိုးရိမ်မကင်းဖြစ်နေကြတာတွေ့ရပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ဖုံးကွယ်ထားစရာမရှိဘူးဆိုလို့ရှိရင်တိကျလွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့တွေသွားရောက်တာကိုဘာမှထိတ်လန့်နေစရာမလိုဘူးလို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ကပြောပါတယ်။အကြံဖတ်မှုတွေထပ်မံမဖြစ်လာဘူးနဲ့အဲ့ဒီဒေသအပေါ်နိုင်ငံတကာယုံကြည်မှုတွေရလာဖို့ဆိုရင်တော့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုရမှာဖြစ်ပြီးတော့လူ့ခွင့်ရေးအခြေအနေတွေပေါ်စောင့်ကြည့်နိုင်ခြင်းမရှိဘူးဆိုရင်ဒုက္ခသည်တွေပြန်ဖို့ဆိုတာလည်းမဖြစ်သင့်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ
် It must be unequivocally clear that no repatriation of any refugees should occur
ဒုက္ခသည်တွေအနေနဲ့နေရာမှာဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လည်နေနိုင်ဖို့ဆိုတာအဲ့ဒီဒေသလူ့ခွင့်ရေးအခြေအနေကိုစောင့်ကြည့်နိုင်မှုမရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာရှင်းပါတယ်တုံလုံးစရာဒီအဖြစ်အပျက်တွေအပေါ်မှာအပေါ်ယံဟန်ပြပြီးအလျင်မြန်ဖြည့်ရှင်းတာမျိုးကိုလက်ခံဖို့မဖြစ်ပါဘူးစိုးစိုးဝါးဝါးခွဲခြားဆက်ဆံမှုတွေနဲ့နောက်တစ်ချိန်ပြန်ပြီးအကြမ်းဖက်မှုတွေကိုပြန်ဦးတည်ပြီးလူတွေနောက်ထပ်ထွက်ပြေးရတာမျိုးပဲဖြစ်လာစေမှာပါ
ဒါကြောင့်လည်းပဲရခိုင်မြောက်ပိုင်းအခြေအနေတွေအဖြစ်အပျက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ကုလသမဂ္ဂထွေထွေညီလာခံကနေပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးဒီလူ့ခွင့်ရေးကောင်စီဘက်ကနေအကြံပြုဆုံးဖြတ်ဖို့ကိုလည်းလူ့ခွင့်ရေးမဟာမင်းကြီးကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပါတယ်။ပြီးခဲ့တဲ့ရခိုင်မြောက်ပိုင်းစစ်ဆင်ရေးအတွင်းလူမျိုးရေးတပ်ဖွဲ့တွေကရူရင်ဂျာရီအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေအပြင်ဒီလူအတိုင်းဝိုင်းအနေနဲ့သူတို့ကသူတို့တတ်မှတ်ခေါ်ဝေါ်တဲ့ရူရင်ဂျာဆိုတဲ့နာမည်ကိုပါတုံတုံခွင့်မပေးတာဟာအင်မတန်လူကျင့်ဝတ်မညီတဲ့ရှက်ဖွယ်ကိစ္စဖြစ်တယ်လို့လည်းလူ့ခွင့်ရေးမဟာမင်းကြီးကဝေဖန်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးအဖွဲ့ခေါင်းဆောင်မာဆူကီဒရူစမန်နဲ့ဒီလိမ္မာဆိုင်ရာကြံဖတ်မှုနဲ့ပတ်သက်လဲကုလသမဂ္ဂအထူးကိုယ်စားလှယ်တို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရူဟင်ဂျာဒုက္ခသည်တွေစခန်းတွေမှာသူတို့တွေ့ကြုံမြင်ခဲ့ရတဲ့အခြေအနေတွေနောက်ရူဟင်ဂျာဒုက္ခသည်တွေလူ့ခွင့်ရေးချိုးဖောက်ခံရမှုတွေကိုတင်ပြခဲ့ပါတယ်မြန်မာတမန်ကြီးဦးထင်လင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှိမ့်နိုင်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုရှင်းလင်းပါတယ်နှစ်နိုင်ငံကြားပူးတွဲအလို့အဖွဲ့ဖွဲ့စည်းနိုင်ဖို့ဆောင်ရွက်နေပြီးတော့လာမယ့်နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်ဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိနဲ့နေရပြန်နိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့လေသူတို့အသင့်ရှိတဲ့အကြောင်းမြန်မာအသံကြီးကတုံ့ပြန်ပါတယ်။ဒ ဒါမဲ့လို့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဒုက္ခသည်တွေအနေနဲ့သူတို့ကိုပြောခိုင်းတာသူတို့ဖြစ်ချင်တာမျိုးတွေကိုလူအားဆွဲပြောနေရဆိုပြီးတော့ခြေပပါတယ်။မခိုင်မာတဲ့ဆွဆွဲချက်တွေကြောင့်အချင်းတွေဟာပိုဆိုးမယ်ဆိုတာကိုလည်းတာမတ်ကြီးကသတိပေးခဲ့ပါတယ
်။ In the course of simple social interviews, people will say what they wanted to believe.
လူတွေကိုတွေ့ဆုံမင်းမြန်ထားရတယ်မှာလူတွေကသူတို့ထင်တာတွေနဲ့တချို့ကသူတို့ကိုပြောခိုင်းတာတွေကိုပြန်ပြောကြပါလိမ့်မယ်။ခိုင်မာထောက်ထားမရှိတဲ့ဆွဆွဲချက်တွေဟာလူတွေကိုထင်အောင်ထင်မှားဖြစ်စေပြီးတော့ချင်းနမန်ကိုတုံးတက်ဖို့ခက်ခဲပြီးအမှန်တရားနဲ့လည်းဝေးကွာသွားနိုင်ပါတယ
်။ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့ရခိုင်ပြည်သားကိုတော်ရစစ်ဆေးနိုင်ခြင်းမရှိတာကြောင့်အချင်းတွေကိုလုံးဝဆန့်စစ်ဖို့စောင့်ကြည့်ဖို့ဆိုတာခက်ခဲနေတယ်လို့ပြောပါရတယ်။ဒါပေမဲ့လို့ရိုဟင်ဂျာတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေဟာစစ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီလို့ထောက်ပြပါရတယ်။ရိုဟင်ဂျာတွေအပေါ်ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာခွဲခြားဆက်ဆံတာနှိမ့်ဆက်ညှဉ်းပန်းတာရွာတွေကိုအတင်းကျပ်ရွှေ့ပြောင်းတာစတဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုတွေမဖြစ်ဘူးဆိုတာကိုဘယ်သူကငြင်းနိုင်မလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ
်။ Given all of this, can anyone
ဖြစ်ရင်ချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုမရှိဘူးလို့ဘယ်သူပြောနိုင်မလဲ။ဒီစကလုံးသုံးနှုတ်မှုကိုတော့တရားဝင်အားဖြင့်တရားရုံးတစ်ခုကနေနောက်ဆုံးဆုံးဖြတ်အတည်ပြုပေးရမှာပါ။ဒါပေမဲ့အခြေအနေတွေဟာစိုးရိမ်စရာအလွန်ကောင်းပြီးဒီလိုဖြစ်နေပြီဆိုတာအတည်ပြုနိုင်ဖို့အခြေအနေရှိဖို့လိုနေပါပြီ
။ရခိုင်မြောက်ပိုင်းကအဖြစ်ပြက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာဘက်ကလက်ခံဖို့နဲ့အပြစ်ကျူးလွန်သူတွေကိုအရေးယူကန့်တွယ်ရဖို့ဆိုတာတွေကိုအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေကဒီဆင်းရဲဘက်မှာဆွေးနွေးခဲ့ပါတယ်။မြန်မာအင်းကြီးချင်းတရုတ်နိုင်ငံကတော့အခြေအနေတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တွေကိုနားလည်ပြီးတော့တစ်ဖက်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်တော့ဝင်ဖို့အခြေအနေကိုလည်းသူတို့အနေနဲ့သိရှိတဲ့အကြောင်းပြောပါတယ်။ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့အနေနဲ့အစိုးပြုချက်3ရက်နှစ်ဖက်ဆူရကိုစုပြုထားတယ်လို့ဆိုပါတယ်။အခုဒီကျင်းပနေတဲ့လူခွင့်ရဲ့အထူးညီလာခံပြီးမှတော့လူခွင့်ကောင်စီရဲ့တရားဆုံးဖြတ်ချက်တရက်ထွက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
။ကိုသားညိုစူးစီတင်ပြခဲ့တာပါရှင်။တစ်ဆက်ထမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီဒေသမှာလူခွင့်ရဲ့ချိုးဖောက်မှုတွေမရှိဘူးဆိုတာပြတ်တရားရောက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတူကပြောပါရယ်။ရခိုင်ပြည်နယ်မှာလူခွင့်ရဲ့ချိုးဖောက်မှုတွေတကယ်ရှိမရှိအသေးချာလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကဒီကနေ့ပြောဆိုလိုက်တဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါ။ဒါမှမဟုတ်လူခွင့်ရေးအတွက်အမခံချက်ရှိမဲ့အစိုးရရန်နေရာတွေမရှိဘူးဆိုရင်ရခိုင်ပြည်နယ်မှာနောက်ထပ်အကြမ်းဖက်မှုတွေပေါ်ပေါက်လာနိုင်တယ်လို့လူခွင့်ရေးအဖွဲ့ကထောက်ပြကြပါတယ်။ဒီအကြောင်းပြေစုံကိုကိုညံဝင်းအောင်ကတင်ပြမှာပါရှင
်။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေတကယ်ရှိမရှိဆိုတာအသေးချာလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇိုင်ယက်အယ်ဟူစိန်ကဂျနီဗာမြို့မှာဒီကနေ့ကျင်းပတဲ့လူ့အခွင့်အရေးကောင်စီအထူးအစည်းအဝေးပွဲမှာပြောကြားသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီရခိုင်ဒေသမှာလူ့အခွင့်အရေးချိုးဖောက်မှုတွေမရှိဘူးဆိုတာပြသရာရောက်တယ်လို့ရခိုင်ဒေသပြန်လည်ထူထောင်ရေးနဲ့ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတဲ့လူဝင်မှုကြီးကြပ်ရေးလူမှုဝန်ထမ်းနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်မြန်မာနိုင်ငံကလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဒီရခိုင်မြောက်ပိုင်းကလူတွေအဲ့တော့ဒီနိုင်ငံမှာနေသွားတဲ့လူတွေကိုဆိုရင်ပြန်လည်ခံဖို့တာဝန်ရှိရဲဒါကြောင့်မလို့ပြန်လည်ခံဖို့ချက်ချင်းပဲဆုံးဖြတ်တယ်ပြန်လည်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ်အဲ့တော့လုပ်နေတာလည်းနှစ်နိုင်ငံသဘောတူ agreement လည်းရပြီးပြီအကောင့်ထဲဖော်တာကြီးလည်းစနေပြီဆိုတော့အခုဘာခွင့်ရေးမှချိုးပေါက်တာမရှိဘူးလေ။ဦးထွက်သွားတယ်ပြန်ခေါ်ပြန်လက်ခံတယ်လေ။နောက်ပြီးတော့သဘောတူညီချက်ထဲမှာလည်းအခွင့်အရေးတွေအားလုံးကိုပေးလို့ရနိုင်တဲ့ဟိုသဘောတူညီချက်တွေအကုန်ပါပြီးသားလေ။ဆိုတော့လက်ခံမှုတဲ့စခန်းတွေအဟောင်းတွေလည်းရှိတယ်။အခုအစ်စ်ထက်လောက်တာလည်းရှိတယ်။ဒီကုန်းလားလာရင်တနေရာတောင်ပြိုလက်ဝဲဒါပြောပြီးပြီ။ရေလန်းလာရင်ငခူရ။ငခူရရောတောင်ပြိုလက်ဝဲရောမှအဆောက်အဦတွေပြုပြင်ခြင်းအစ်စ်တီထောက်ခြင်းများကိုဆောင်ရွက်နေတယ
်။ရခိုင်ဒေသမှာရင်းညာဒုက္ခသည်တွေကိုပြန်လေလက်ခံနေရခြားရာပြည်ုံနဲ့မလွန်လောက်သေးပဲရေရှည်မှာအကြမ်းဖက်မှုတွေပြန်ပေါ်မလာနိုင်အောင်လူအခွင့်ရေးချိုးဖောက်မှုရှိမရှိဆိုတဲ့စောင့်ကြည့်လေ့လာအရေးယူနိုင်မဲ့ရန်နေရာမျိုးရှိဖို့လိုတယ်လို့ညီမချင်းမြန်မာလူအခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်လင်းနေဒေသအတွင်းမှာတရားဥပဒေစိုးမိုးရေးလူခွေကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ရန်နေရာတွေကိုမထူထောင်နိုင်လို့ရှိရင်ဒုက္ခသည်တွေပဲဖြစ်ဖြစ်ဒေသခံတွေပဲဖြစ်ဖြစ်ဘယ်သူမှလုံခြုံမှုခံစားနိုင်မှာမဟုတ်ဘူးလုံခြုံမှုမရှိဘူးခံစားလို့ရှိရင်လည်းကျွန်တော်တို့ခုနလိုအရင်တော့ဆစ်ခဲ့တဲ့အကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကကျွန်တော်တို့အချိန်လေးထပြီးတော့ဖြစ်လာနိုင်တယ်။နောက်ထပ်တစ်ချိန်ထပ်ပြီးတော့လွရချွရထပ်ပြေးကြမှာပဲ။အဲဒီတော့ဇာယီသူ့အမိရိုက်တယ်လို့ ပြန်ခေါ်လိုက်ပြန်ပြီးတော့တည်ငြိမ်အောင်မလုပ်နိုင်လို့ပြန်သွားလိုက်ဆိုရင်တိုင်းပြည်နဲ့နာတယ်လို့နိုင်ငံတကာကအဲ့ဒီပုံမှာဒီကိစ္စကြောင့်လူခွေရှုတော့ကနေဝေဖန်မှုတွေပို့ပြီးများလာနိုင်တယ
်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စမှာရခိုင်ပြည်နယ်ထဲမှာအမှန်တကယ်နေထိုင်ခဲ့ဘူးတဲ့ဆိုတော့အထောက်အထားပြန်လည်စီစစ်မှုတွေပါဝင်နေပြီးထွက်ပြေးနေရသူတွေအနေနဲ့ဒီလိုအထောက်အထားတွေပြသနိုင်ဖို့ခက်ခဲနိုင်တာကြောင့်ဒါဟာလက်တွေ့မကျဘူးလို့လူအခွင့်ရေးကောင်စီမှဝေဖန်ပြောဆိုနေကြတာပါဒီအချက်ပေါ်မှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့ပြန်ပါတယ
်အခုပြောလိုက်တဲ့ဟာမျိုးကလွန်ခဲ့တဲ့လပေါင်းများစွာနဲ့အထက်ထက်ကြားနေရတဲ့စကားတွေဖြစ်နေတယ်ပေါ့နော်အဲ့တော့ဒီမှာ criteria for eligibility ဆိုတာလဲအတိအလင်းလဲဖော်ပြထားပြီးနှစ်နိုင်ငံလဲသဘောတူထားပြီးဆိုတော့အဲ့ဒီဟာတွေကတကယ်တမ်းဆိုလို့ရှိရင်တော်တော်ကိုလွယ်လွယ်လေးပဲဖြစ်နေတယ်အကုန်လုံး
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်တွင်းကသတင်းတွေကိုအချိန်အမှန်အတိုင်းအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာနိုင်ငံတကာရဲ့ယုံကြည်မှုရမှာဖြစ်သလိုဖိအားပေးမှုတွေလည်းရောကြလာနိုင်တယ်လို့ဦးအောင်မျိုးမင်းကထောက်ပြပါတယ
်နိုင်ငံတကာကဝေဖန်မှုတွေဟာဒီဒီသတွင်းမှာလူခွေချိုးဖောက်မှုတွေဖြစ်နေတယ်ဒေသခံပြည်သူတွေပေါ်မှာအကြမ်းဖက်မှုနဲ့ခွဲခြားပြိနှိမ်မှုတွေနဲ့တပ်ဖြတ်မှုတွေဖြစ်နေတယ်ဆိုတဲ့အကြောင်းအရာကိုဝေဖန်တာဖြစ်ပါတယ်အဲ့တော့အဲ့ဒီဝေဖန်မှုကိုကျွန်တော်တို့အကောင်းဆုံးဖြေရှင်းနိုင်ရန်ကတော့မှန်ကန်သောသတင်းတွေရရှိနိုင်မှုနဲ့မှန်ကန်သောသတင်းတွေနဲ့ပြန်လည်ပြီးတော့တက်တည်ပြနိုင်မှုလိုအပ်ပါတယ
်ဂျနီဗာလူအခွင့်ရေးကောင်စီအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာသံအမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်နေတာတွေကိုရှင်းပြခဲ့သလိုအထောက်အထားအခိုင်အမာမရှိတဲ့ဆူဆွဲချက်တွေကြောင့်အခြေအနေတွေပေါ်အမှန်တိုင်းသုံးသပ်နိုင်မှုခက်ခဲလိမ့်မယ်လို့သတိပေးတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညာဝေအောင်ပါရှင်နေရဆွန့်ခွာထွက်ပြေးသူတွေကိုပြန်လည်လက်ခံစစ်ဆေးဖို့ဝန်ကြီးဌာန3ခုနဲ့ရခိုင်အစိုးရအဖွဲ့တို့ပူးပေါင်းပါဝင်တဲ့စစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လာတဲ့အခါစစ်ဆေးလက်ခံဖို့အတွက်စစ်ဆေးရေးအဖွဲ့ဖွဲ့တာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။ဘယ်ဝန်ကြီးဌာနတွေပါဝင်ပြီးဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကို VOA သတင်းတော်ကိုကောင်းဆန်ဟင်းကပြောပြပေးပါပါရှင်။
အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအချမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်စီစစ်လက်ခံတဲ့လုပ်ငန်းတွေအတွက်ဝင်ကြီးဌာန3ခုနဲ့ရခိုင်အစိုးရအဖွဲ့ပါဝင်တဲ့စီစစ်ရေးအဖွဲ့ကိုဖွဲ့လိုက်တာပါ။အဲ့ဒီအဖွဲ့တွေကတော့နိုင်ငံသားရေးဝင်ကြီးဌာန၊ပြည်ထရေးဝင်ကြီးဌာန၊အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာန၊ရခိုင်ပြည်နယ်အစိုးရအဖွဲ့တွေပဲဖြစ်ပါလေ။တက်ဆိုင်ရာဌာနတစ်ခုကျင်းစီလိုက်ပြီးတာဝန်ယူစီစစ်ဆောင်ရွက်သွားမှာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုအခုလိုပြောပါတယ
်။ပြည်နယ်အစိုးရရဲ့ဒီမှာဟိုပြည်နယ်အစိုးရကိုယ်စားလှယ်အဓိကတော့ဒီလဝကပေါ့လဝကရေးဒီပြည်မှာနောက်ဆန္ဒကိုဒီနေကြဆောင်ရေးအဲ့ဒါရေးဒီဖွဲ့ရောက်ကြအဓိကတော့ဒီပြည်မှာဒီကလက်ခံမှာပေါ့နိုင်ငံကြီးဝင်ကြီးဌာနနဲ့ပူးပေါင်းလဲဆိုတော့နိုင်ငံကြီးဝင်ကြီးဌာနကတော့ခုနကပြောတဲ့သူတင်ချက်လက်တွေကိုပေးပြီးတော့ဖြည့်တာလို့တပတ်နိုင်ငံနဲ့သူဆက်ဆံပြီးတော့လောက်တာပိုင်းရတော့နိုင်ငံကြီးဝင်ထဏာတလူပြရမှာ
ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေဟာဩဂတ်လ25ရက်နေ့နောက်ပိုင်းထွက်သွားကြသူတွေဖြစ်တယ်ဆိုတာကိုစစ်ဆေးဖို့အခုလိုဝင်ကြီးဌာန3ခုနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ပါဝင်တဲ့စစ်စည်ရေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ဦးတမောင်ဆွေကပြောပါတယ
်ဒီကရေကြီးကကျွန်တော်တို့ကပြန်လည်လက်ခံတဲ့ဟာတွေကို1992 93မှာလုပ်ခဲ့တဲ့ဒီပုံစံတိုင်းပဲအခြေခံပြီးတော့ကျွန်တော်လက်ခံလက်ခံတဲ့ကမှာအဲ့ဒီမှာပါဝင်တဲ့ချက်တွေကတော့ဒီမိနေရမှာနေထိုင်တဲ့သူတွေပြရမယ်ထောက်ကတော့ပြန်လည်လက်ခံတဲ့ခါမှာလေပြောတဲ့ဒီဩဂတ်လ25ရက်နေ့စိုက်ခိုင်းမှုဖြစ်စဉ်ကြောင့်ထောက်ခွာသွားတဲ့လူတွေလည်းပြရမယ်အဲ့ဒါမတိုင်ခင်တော့လူတွေကိုကျွန်တော်လက်ခံမှာမဟုတ်ဘူးအဲ့ဒီချက်လက်နဲ့ပတ်သက်လို့စီစီရမှာပါကျွန်တော
်အခုလိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေကိုလက်ခံတဲ့နေရာမှာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့ကုကဲမှုအောက်ကနေဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမူအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင့်ဆွေတို့ဒဝင်ဘာလကတနိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရေးထိုးခဲ့ကြတာပါလက်ရှိမှာတော့ပြန်လာခြင်းနဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့နိုင်ငံသားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရှောက်လက်ပုံစံတွေပို့ထားပါဗျာသဘော
တူညီချက်မှာလည်းဒီဖြည့်စစ်ပြီးတော့လက်ခံမယ်ဆိုတာကိုသဘောတူသားပြီးဖြစ်ပါတယ်အဲ့တော့ဖြည့်စစ်ဖို့အတွက်ကိုကျွန်တော်ကသူတို့ရဲ့ကိုယ်ရေးချက်လက်တွေနဲ့ပုံစံတွေရှိတာပေါ့ဒီပုံစံကိုကြိုတင်ပြီးတော့ပြည့်ရမှာဖြစ်ပါတယ်အဲ့တော့နိုင်ငံသားရေးဝန်ဌာနကတော့ဒါကိုတာဝန်ယူပြီးတော့ဒီကြိုပြီးတော့ဒါပို့ထားပေးပါတယ်ဒီဥစားလေးကိုဟိုဒီရက်ပြောင်းဝင်လာမဲ့သူတွေကပြည့်ရမှာဖြစ်ပါတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုလက်ခံဖို့အတွက်တောင်ပြိုလက်ဝဲနဲ့ငခုရိုက်ကြေးရွာတွေကလက်ခံရေးစကန်တွေမှာအဆောက်အဦတွေကိုစားလုပ်နေပါတယ်လာမယ့်သတင်းပတ်နှစ်ပတ်လောက်အတွင်းမှာတော့ဟိန္ဒူဘာသာဝင်တွေကိုစတင်လက်ခံသွားမယ်လို့ပြောပါတယ် တစ်ချိန်တည်းမှာပဲစစ်တွေမျိုးက IDB စကန်တွေမှာခိုးလုံခဲ့တဲ့ဟိန်းနူဘာသာဝင်အားလုံးနှိပါးကိုနေရဲမောင်းတော့ခရင်ဘက်ကိုတက်ဆိုင်ရကပြန်ပိုးနိုင်ခဲ့ပြီလို့အစိုးရတုတ်သတင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်အိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေနေရပြန်နိုင်ရေးနိုင်ငံတာဝန်ရှိသူတွေညှိနှိုင်းနေချိန်မှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုကုလသမဂ္ဂအကူအညီနဲ့အတူစတင်ကောက်ယူစုဆောင်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့ပူးပေါင်းပြီးအချက်အလက်တွေစုဆောင်နေကြတာပါပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတယ်မဆုမကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်အခုရပိုင်းတွေမှာတော့ဘင်္ဂလားနယ်စပ်တခြားမှာရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့မိသားစုဥယျာဉ်စရင်မူရင်းနေရစတဲ့အချက်အလက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ပူးပေါင်းပြီးစရင်တွေကောက်ခံနေတယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကပြောပါတယ်မိသားစုလိုက်မှတ်တမ်းတပ်ပုံရိုက်ပြီးတော့ကြားမကလေးဥယျာဉ်စရင်ကောက်ယူပါတယ်လို့မိသားစု၁၁ဦးနဲ့အတူဘင်္ဂလားဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ကုတုပလောင်ဒုက္ခသည်စခန်းတွေမိုဟာမက်ရူဇီလို့ခေါ်တဲ့ဥမ္မောင်ပေါင်းကအချက်လက်ကောက်ခံနေတဲ့အခြေအနေကိုရှင်းပြပါတယ
်ကိုရောစီစဉ်နေတာဒီမှာကြီးတဲ့လူတွေကိုစီစဉ်နေတာကကိုရောက UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတာနဲ့နခုပွင့်တာရီနခုသူလို့စဉ်းစားကိုရော UNHCR ကဘောင်းနဲ့ကိုရောဒီမှာမိသားစုလိုက်တဲ့ပြည်တိုင်းတဲ့ပြည်တိုင်းပြီးတော့အဲ့ဒီလူတွေမိသားစုတဲ့မှာလူပဏာယလို့ရှိတယ်ကလေးပဲလည်းရောမမလေးကတော့စပနာညောအဲ့ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကဆုံးနေတာကဒီအစီအစဉ်ရစ်စတာအဘူတီကောင်းနေတယ်သူတို့
ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားကဘာလူခါလီဒုက္ခသည်စခန်းဘက်မှာလဲညမပြည်ပတ်ချံနေထိုင်ခဲ့တဲ့မူလနေရရင်းလိပ်စာမိသားစုလူဦးရေစရင်းတွေကို UNHCR နဲ့ဘင်္ဂလားတာဝန်ရှိတဲ့သူတွေဘက်ကအခုထက်ထိကောက်ခံစရင်းယူနေတော့မယ်လို့ဘာလူခါလီစခန်းနေဒုက္ခသည်ကိုမျိုးတန်ကပြောပါတယ
်ဘယ်လိုဆိုဒီမှာသူတို့လုံနေတာတော့အများကြီးပဲဘင်္ဂလားဒေ့ရှ်ဆရာမေဘီရောဘလတ်မကပ်ပြီးတော့နားရဒီမှာစီစီတယ်လို့ရှိပါတယ်မိသားစုလိုက်စီစီစီစီတာတော့ရှိပါတယ်ရေမိသားစုဝင်တွေနာမည်ပြီးတော့အသက်ပြီးတော့အဲမော်လာမေယာမြန်မာနိုင်ငံနဲ့တိုင်ကျတဲ့အဲ့လိုအဲ့လိုမျိုးပါလေအဲ့လိုမျိုးစီစီတယ်ရှိပါတယ်
ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာသွာလာရေးစီကံတင်ကျပ်ပြီးတော့တင်းချီတဲ့ဒုက္ခသည်တွေဟာအုပ်စုလိုက်နေထိုင်ကြရတဲ့အတွက်ရာသီဥတုဒဏ်နေရာထိုင်ခင်းကျပ်တဲမှုတွေနဲ့အတူကလေးငယ်တွေမှလည်းရောဂါပိယခံစားနေရတာတွေရှိတဲ့အတွက်မိမိတို့ရဲ့နေရရင်းကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေမိုဟာမက်ဇူဝစ်ကပြောပါတယ
်ဒီမှာအခက်အခဲရှိတာကနော်ဒီမှာလူတွေကကလေးတွေဘာတွေမှာရောဂါအများမျိုးဖြစ်နေပါတယ်အဲ့ဒီမှာရှိတဲ့လူတွေဘာလို့ကလေးမှာကလေးအကိုရောဂါအများမျိုးရှိတဲ့လူတွေကသားများတွေအဲ့ဒီမှာဘာလို့ကလေးရှိတယ်နောက်တစ်ခုရှိတဲ့ဆန်ဟာလီတစ်ခုရှိတယ်ပွင့်တာတွေဒီမှာလူတွေကအများကြီးပဲဒီမှာနော်သမီးလေးတို့ကျွန်တော်မနေချင်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်ဒီမှာရှိတဲ့လူကသားများတွေအဲ့ဒါကိုလို့ကျွန်တော်လမ်းကနေသွားလို့မရဘူးတချမ်းနေရာကိုပြန်လို့မရဘူးလူကခဲတယ်ဒီမှာအဲ့ဒါကြောင့်တော့ကျွန်တော်အကိုပြင်ချင်တယ်ကျွန်တော်နေရာကိုကျွန်တော်ကူမူလာနေရာကိုကူနေရာကိုကူအကိုပြင်ချင်တယ
်ဒါပေမဲ့လို့ဗမာပြည်ကိုပြန်လာကြမယ်မွတ်စလင်ဒုက္ခသည်တွေကိုသူတို့နေရရင်မပြန်ခင်အစိုးရကယ်ဆယ်ရေးစခန်းတွေမှာနေရာချထားပေးပြီး NVC ကတ်လို့ကတ်တွေကိုကင်ဆောင်ခိုင်းမဲ့အနေထားကိုတော့ဒုက္ခသည်တွေဘက်ကမလိုလားဘူးလို့လည်းဥမ္မာမောင်ကဆက်ပြောပါတယ
်အခုကြည့်တာကျွန်တော်မူလာနေရာမှာပထမဆုံးနေရာချပေးရမှာအဲ့ဒီ gas station ဆိုပြီးတော့သူတို့ဆမလေးနေရာမှာဆိုပြီးတော့ပြောကြတယ်ကျွန်တော်ချရတယ်အဲ့ဒီတဲမှာရှိတဲ့လူတွေကို NVC တို့ဘာတော့ငုံငုံသူတို့အပင်ထွားခွင့်မပေးဘူးငါချခွင့်မပေးဘူးအဲ့ဒီသူတို့လောကန်ခွင့်လည်းမပေးဘူးမြန်မာစုတော်ဘက်ကပြောတာက NBC သူပြီးတော့သူတို့ခိုင်ဆိုရမယ်သူပြီးတော့ပညာတတ်ကရှိပါတယ်အဲ့ဒါကိုကျွန်တော်ဘက်ကလုံးမခင်ကောပါတယ
်ဘာလူခါလီစခန်းနေဒုက္ခသည်ကိုမျိုးတန်ကလည်းဒုက္ခသည်စခန်းနေတဲ့နေလာချရတာဩဂုတ်လကလေးကဆိုရင်လာနေချီကြာမြင့်လာပြီဖြစ်လို့အမြန်ဆုံးပြန်လို့ပြီမဲ့ခိုင်မာတဲ့အာမခံချက်နဲ့လုံခြုံရေးတာဝန်ယူပေးဖို့လိုတယ်လို့ပြောပါတယ်
ကျွန်တော်တို့ပြန်ဖို့ကြိုးစားပါတယ်ကျေကျေကျွန်တော်မူလနေရာမှာကျွန်တော်ပြင်ချင်ပါတယ်ပြင်တော့ချင်ပါတယ်ကျွန်တော်မြန်မာပြည်ကိုလေပြင်တော့လို့ချင်းလို့ဆိုပြီးတော့အလို့သားကိုဆက်ဆင်နိုင်ပြီးတော့ကျွန်တော်ကအမေတန်ချက်ပြင်းနေစဉ်ကျွန်တော်ပြင်ဖို့အဆင်ပြေပါတယ
်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိနီနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးတိမ်းရှောင်နေကြပြီးအခုချိန်အထိလည်းအတုလိုက်ထွက်ခွာနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောတူညီချက်တွေအရဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိုလည်းစီစဉ်နေကြပြီဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲဒုတိယပိုင်း၌ရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါ။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ဝင်ငွေကွန်ကောက်ခံရေးပြောင်းလဲနဲ့ပတ်သက်လို့ဥပဒေပြည်အောင်ပွဲတက်ကိုဆင်နွှဲလိုက်နိုင်တာကြောင့်ဒီသတင်းပတ်အစားဟာသမ္မတဒေါ်နယ်ထရန့်အတွက်ပေါ်ကြွားစရာသတင်းပတ်ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းရေကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုတော့ခုခံခြေပနေရဆဲဖြစ်ပါတယ်
။ The Tax Cuts and Jobs Act as amended is passed.
သမ္မတထွန်းရဲ့စီးပွားရေးစီစဉ်တဲ့အခြေခံဝင်ငွေကွန်ကောက်ခံရေးပြောင်းလဲမဲ့ဥပဒေချမ်းကိုပြီးခဲ့တဲ့စနေနေ့မှာထည့်လွှတ်တော်ကတည်ပြုလိုက်ပါတယ်။ဒီလိုဒီမပြုခင်နိုင်ပိုင်းကပဲထရန့်သမ္မတမဖြစ်ခင်ရုရှားနဲ့ဆက်သွယ်ခဲ့တာအနေနဲ့ပတ်သက်လို့ FBI ကိုလိန်ညာခဲ့တဲ့အတွက်ပြစ်ရှိတဲ့အကြောင်းသမ္မတထရန့်ရဲ့မျိုးသားလုံခြုံရေးဆိုင်ရာဂျန်ဘေးရရှိအောင်မိုက်ကယ်ဖလင်းကဝန်ခံလိုက်ပါတယ်။ဒီမိုကရေစီအုပ်လုပ်တော်မှအဒန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ The Russians had just helped Donald Trump in the presidential election.
Donald Trump ကိုသမ္မတဖြစ်လာအောင်ရုရှားကကူညီခဲ့ပါတယ်။နောက်ချက်ချင်းဆိုသလိုရွေးကောက်ပွဲမှာဝင်ဆွတ်ဖတ်ခဲ့တဲ့အတွက်ရုရှားပေါ်သမ္မတဟောင်းအိုဘားမားကအရေးယူတန်းခတ်ခဲ့ပါတယ်။သမ္မတထရန့်ရဲ့ထိတ်ဆုံးမိုက်လူတွေတဲကဖလင့်စ်တို့လိုလူတွေကိုယ်တိုင်ကရုရှားကိုကျွန်တော်တို့မဲဆွယ်တာတွေကိုကူညီတဲ့အတွက်ခမားတို့ကိုအရေးယူတယ်။ဒါကိုအရေးတယူမတုံ့ပြန်ပါနဲ့။ကျွန်တော်တို့ဘာသာကျွန်တော်တို့ကင်တွယ်သွားပါမယ်ဆိုပြီးလိန်ညာခဲ့တာပါ
။သမ္မတဒေါ်နယ်ထရန့်ရဲ့ရှေ့နေကတော့မိုက်ကယ်ဖလင်းအပြည့်ရှိချောင်းဝန်ခံတာကတခြားသူတွေနဲ့မပတ်သက်ပဲသူ့အတွက်ပဲသူဝန်ခံသွားတာလို့ပြောဆိုနေပါတယ်။ရုရှားနဲ့ပတ်သက်လို့သမ္မတထရန့်ရဲ့အဓိကဖြေရှင်းပြောဆိုချက်တွေပြောင်းလဲမသွားဘူးဆိုပြီးခြေပပြောဆိုနေတာပါသမ္မတထရန့်ကိုယ်တိုင်ကလည်းခုလိုပြောဆိုနေပါတယ
် What has been shown is no good
ဒီမှာပြနေတာကရုရှားနဲ့ပူးပေါင်းကြံစည်မှုမရှိဘူးဆိုတာပါလုံးဝပူးပေါင်းခဲ့တာမျိုးမရှိဘူးဆိုတာပြသတဲ့အတွက်ကျွန်တော်တို့တိတ်ကိုဝမ်းတာပါတယ
်မျိုးသားလုံခြုံရေးဆရာဂျန်ဘေးရရှိအောင်မိုက်ကယ်ဖလင်းဟာသမ္မတထရန့်ရဲ့မဲဆွယ်ဝဲကာလနဲ့နောက်ပိုင်းတွေမှာအတွင်းစည်းမှာရှိနေခဲ့တဲ့သူပါအခုမေးရမယ်မေကွန်းကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသမ္မတရဲ့အတွင်းစီးမှာနေခဲ့တဲ့မိုက်ကယ်ဖလင်းကဘလို့သတင်းအချက်လက်တွေပေးမလဲဆိုတာပါအမေရိကန်ရှေ့နေကျော်မိုက်ကယ်မူကဆေးကတော့ ABC ရုပ်သံကိုအခုလိုပြောပါလေ
A lot of the heavy breathing and a lot
ဆေးလုံရှားပြီးအကြီးကျယ်ရှောက်ခံမှန်းနေတာမျိုးတွေကလက်တွေ့မကျပါဘူးအပြည့်ရှိချောင်းဝန်ခံလိုက်တဲ့ကိစ္စမှာနောက်ထပ်အချက်လက်တွေအများကြီးထပ်ထွက်လာမဲ့သဘောမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်
ဒီမိုကရေစီအုပ်လုပ်တော်မှာရန်စတစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါလေ
I do believe that he will
ဖလင်းအပြစ်ရှိတာကဆိုးရတဲ့ကတခြားသူတွေလည်းကြံရပါဆိုတာမျိုးထွက်လာမယ်လို့ကျွန်တော်တော့ယုံပါတယ်အဆုံးစွန်မှာသမ္မတနဲ့ပါညှိလာမလားဒါတော့ကျွန်တော်သေချာမသိသေးပါဘူ
းရုရှားရေးစုံစမ်းမှုတွေဆက်လုပ်နေချိန်မှာသမ္မတထရန့်ကတော့ဥပဒေဖြစ်ဖို့ခြေစလန်းနှီးလာပြီဖြစ်တဲ့ဝင်ငွေကွန်လျှော့ချရေးကိစ္စကိုအောင်မြင်ဆက်ပြီးတော့စောနေပါလေ
။လူတွေကအခွန်တွေအများကြီးလျှော့ပြီးပေးရမယ်ဆိုတော့တိတ်ကိုပျော်ကြမှာပါ။ဒါကဒီတိုင်းပြည်မှာလိုအပ်နေတဲ့ကိစ္စပါ
။ဝင်ငွေခွင့်ကောက်ခံမှုပြောင်းလဲရေးကိစ္စမှာထဲလွတ်တော်နဲ့အောက်လွတ်တော်ဒီပြုလိုက်တဲ့ဥပဒေကြမ်းတွေတစ်ခုနဲ့တစ်ခုမတူသေးပါဘူး။ဒါကြောင့်လဲလွတ်တော်နဲ့ဆလုံးကသဘောတူဒီပြုနိုင်မယ့်ဥပဒေတရက်ကို Republican အမတ်တွေညှိနှိုင်းရေးဆွဲရပါလိမ့်မယ်။ဒီခွန်ကောက်ခံမှုပြောင်းလဲတဲ့ဥပဒေကြောင့်အမေရိကန်ရဲ့ဗန္ဒာယီအကောင်လာပြီးစီးပွားရေးတိုးတက်လာပါမယ်လို့ Republican ဘက်ကကြီးပေးထားပါလေ။ Democratic ဘက်ကတော့ဒီဥပဒေဟာချမ်းသာတဲ့အတိုင်းအဝိုင်းကိုပဲအကျိုးဖြစ်ထွန်းပြီးလူလက်တန်းစားတွေထိနာစေမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့မြို့သားချွေးမြီလက်ရှိတန်ပေါင်းထရီလီယံ20ကနေထပ်တိုးဝယ်ဖြစ်သွားလိမ့်မယ်ဆိုပြီးကန့်ကွက်နေကြတာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်လက်ပြီးတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်စီစဉ်တင်ဆက်သူကိုသားညုံနဲ့ထုတ်လုပ်သူမှတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်
င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆင်းရဲမဲ့အကြောင်းအရာကတော့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တန်တမာကြီးခြေလှမ်းဖြစ်ပါတယ်ဒီအာနာယအန်ဒရီပါတီနဲ့တရုတ်ကွန်မြူနတီပါတီအကြားမှာပူပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေဟာပိုပြီးတော့တိုးမြင့်ဖို့ဆိုပြီးတော့နိုင်ငံတော်တမန်ပုပ်ကူဒေါ်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွေမှာတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်အင်းကြီးချင်းအာနာယပါတီနှစ်ခုကြားမှာဆက်ဆံရေးပိုပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စေမယ်လို့တော့မျှော်လင့်ရပါတယ်။ကွန်မြူနစ်မဟုတ်တဲ့အင်းကြီးချင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးစားလာတဲ့ဒီတရုတ်နိုင်ငံရဲ့တန်တမာကြီးခြေလှမ်းတွေနဲ့ပတ်သက်ပြီးတော့သရရှင်တွေဘယ်လိုထင်မြင်ယူဆပါလဲ။ဒီကြောင့်ကိုအခုဒီအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ကျွန်တော်အဓိကပါဝင်ပင်တိုင်းဆွေးနွေးပေးတဲ့ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတူကတော့ကျွန်တော်တို့လီလိုက်ပေါ်ရောက်နေပါပြီ။ဒါပြင်နောက်ကျွန်တော်ဒီအရင်ပြည်သူ့တော်ကုစလေဟောင်းဖြစ်တဲ့ရှမ်းပြည်နယ်ကဦးရထွန်းလိုက်ဖိတ်ခေါ်ထားပါရယ်။အဲနှစ်ခုလုံးလီလိုက်ပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါရယ်ဗျာ
။ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပဲတရုတ်နိုင်ငံကတကယ်တမ်းပြောရင်ဒီကွန်မြူနစ်ပါတီမဟုတ်တဲ့အင်းကြီးချင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်မှုတွေသူကြိုးစားလာတယ်။အရင်ဆုံးကလည်းကြက်ခိုင်ပါတီနဲ့အာနာယပါတီနဲ့သူတို့ဆက်ဆံရေးတိုးမြှင့်တာတွေရှိပါတယ်အခုက NLD ပါတီနဲ့ပေါ့နော်ဒါပေမဲ့ချိန်ထဲမှာပဲတရုတ်နိုင်ငံရဲ့မူဝါဒရာသူတို့ကတောက်လျှောက်သူတို့ရဲ့ပြောနေတာကဒီတခြားနိုင်ငံပြည်တွင်းရဲ့ဝင်ဆွတ်ဖူးဆိုတဲ့ဟာလဲသူတို့မှရှိထားတဲ့အခါကျတော့ကုဒီတရုတ်နိုင်ငံရဲ့ခြေလှမ်းတန်တမာကြီးခြေလှမ်းနဲ့ပတ်သက်လို့ကိုရိုင်မျိုးသိဘလူများသုံးသပ်မိပါလဲခင်ဗျမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့အ
ဲကျွန်တော်မြင်ကတော့ဒီလက်ရှိပေါ့လေဒီသမရဦးထိန်းကျော်နဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာတရုတ်ပြည်သူသမရနိုင်ငံအနေနဲ့ပေါ့လေဒီမြန်မာနိုင်ငံရဲ့လက်တလောချုပ်တွဲနေရတဲ့စိန်ခေါ်မှုတွေအချက်အသေးတွေကိုအကြောင်းပြုပြီးတော့အဲနိုင်ငံရေးအရစီးပွားရေးအရပို့ပြီးတော့ဩဇာထူထောင်နိုင်ဖို့အတွက်ပေါ့လေပြင်ဆင်တဲ့ခြေလှမ်းလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်နောက်ပြီးတော့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်ပြည်သူသမရနိုင်ငံခီးစဉ်ဟာဒီခြေလမ်းကိုပို့ပြီးတော့အားကောင်းမောင်းတန်ဖြစ်အောင်အဲဟိုဖြစ်စေခဲ့တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ2018ခုနှစ်အတွင်းမှာဒေါက်တာဆုကြည်ဟာတရုတ်ပြည်သူ့သမ္မတနိုင်ငံကိုနှစ်ကြိမ်တိတိတွားရောက်ခဲ့တာဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံဆက်ဆံရေးကိုကြည့်မယ်ဆိုရင်နိုင်ငံအကြီးအကဲတစ်ယောက်ဟာတော့ဟိုတရုတ်ပြည်သူ့သမ္မတနိုင်ငံကိုတစ်နှစ်ထဲမှာနှစ်ကြိမ်တွားတယ်ဆိုတဲ့အထောက်အထားမျိုးကိုမတွေ့ရပါဘူး။အဲအဲ့ဒါကိုကြည့်ရင်ပဲကျွန်တော်တို့နိုင်ငံရေးအရာကိုစီးပွားရေးအရာကိုအင်မတန်မှအရေးကြီးတဲ့အခြေအနေတစ်ခုအတွက်တွားတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။ဟုတ်ကဲ့တချိန်ထဲမှာပဲဒီတက်မတော်ကာဝီယူစီချုပ်ဘူချုပ်ကြီးမင်းအွန်လိုင်းကလည်းဒေါန်ဆန်းဆူကြီးပဲတွားခေလေးအားမှာတွားတယ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့တာပြုတာတွေရှိတဲ့ခါကျတော့တရုတ်နိုင်ငံရဲ့ဒီမြန်မာခေါင်းဆောင်နေနဲ့ပတ်သက်လို့သူတို့ဒီချင်းကတ်တဲ့ပုံစံနဲ့ပတ်သက်လို့ရောကိုရံမျိုးသိမ့်ဘယ်လိုမြင်ပါလဲခင်ဗျ။အ
ဲကျွန်တော်ကတော့တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့ပေါ့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်တို့အစိုးရချင်းဆက်ဆံရေးနောက်တက်မတော်ချင်းဆက်ဆံရေးနောက်ပါတီချင်းဆက်ဆံရေးဆိုတဲ့ဆက်ဆံရေးအလှော်ပုံစံ၃မျိုးနဲ့အထူးတွေ့ဆက်ဆံနေတယ်လို့မြင်ပါတယ်။နောက်သမ္မတရှီကျင်းပင်လက်ထက်မှာသူတောက်လျှောက်ပေါ်လေပြောနေတဲ့ပြည်သူချင်းဆက်ဆံရေးအပိုင်းကိုလည်းပဲအဲလက်တလောအခြေအနေမှာတရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့အဲမျက်နှာစာတိုးချဲ့လာတာကိုတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်အဲကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့ပြည်သူချင်းဆက်ဆံရေးကတော့အထူးရောက်တဲ့လောက်မထူးရောက်သေးဘဲနဲ့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ပြည်သူချင်းဆက်ဆံရေးတိုးချဲ့လာရဲဆိုတာဘယ်အခြေအနေတွေကိုပြောတာလဲခင်ဗျ။အ
ဲဥပမာအားဖြင့်ပေါ့လေပြည်သူချင်းဆက်ဆံရေးမှာဥပမာကျွန်တော်တို့အဲမြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာတွေကိုတရုတ်ပြည်သူသမ္မတနိုင်ငံကိုဖိတ်ခေါ်တာတွေနောက်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကိုဖိတ်ခေါ်တာတွေနောက်ပြီးတော့ကျွန်တော်တို့ဟိုအနာယပါတီတွေကအောက်ခြေပါတီဝင်တွေကိုဖိတ်ခေါ်တာတွေနောက်တချို့အဲရမီရဖလို့ပြောနိုင်တယ်ပေါ့လေဒေသခံပြည်သူတွေကိုတရုတ်ပြည်သူတမန်နိုင်ငံကိုဖိတ်ခေါ်တာတွေအဲဒီလိုပုံစံမျိုးတွေကိုအဲလက်ရှိတရုတ်အစိုးရလက်ထက်မှာအပုံစံသစ်နဲ့ပေါ့လေတိုးချက်လာတာတွေ့ရပါတယ်နောက်ပြီးတော့တရုတ်ပြည်သူတမန်နိုင်ငံကမြန်မာနိုင်ငံထဲမှာတော့ကျွန်တော်တို့ဟိုကျွန်တော်တို့ဘယ်လိုပြောမလဲလူမှုရေးလုပ်ငန်းတွေမှာအပူပေါင်းဆောင်ရွက်မှုတွေအမြင့်တင်လာတာကိုတွေ့ရပါတယ်။နောက်တရုတ်ကုမ္ပဏီတွေကလည်းဒီ CSR project တွေပေါ့လေဒါတွေကိုအဲထိထိရောက်ရောက်လှုပ်လာတဲ့အပိုင်းကိုလည်းတွေ့ရပါတယ်။အဲ့ဒါတွေဟာဟိုပြည်သူချင်းဆက်ဆံရေးရဲ့အပိုင်းအစတွေလို့ပြောနိုင်ပေမဲ့လို့တကယ်တမ်းပြောမယ်ဆိုရင်တော့
အဲ့ကျကျပြနေထီရရရှိတဲ့အပိုင်းမှာတော့အားနေချက်တွေရှိနေသေးပါဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းဒီလိုင်းပေါ်မှာခဏနေပြပါကျွန်တော်နောက်ထပ်ပြည်ထောင်စုနေမဲ့ဒီဘောဥယျာထွန်းဖိတ်ခေါ်ကြပါမယ်ဥယျာထွန်းရေးကြားပါလားခင်ဗျဟုတ်ကဲ့ကြားပါတယ်ဗျကဲ့ဥယျာထွန်းရေးကျွန်တော်အဓိကတော့ဥယျာထွန်းကဥယျာထွန်းကလည်းတောက်လျှောက်တရုတ်နိုင်ငံနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့လူဖြစ်တဲ
ကျွန်တော်အမြင်ကတော့အပြောင်းလဲတွေရှိတယ်လို့ဟိုယူဆတယ်အဲအဓိကအားဖြင့်တော့အရင်စေဆိုးရလက်ထက်မှာတို့ကအစိုးရခြင်းဆက်ဆံရေးကိုပဲအဓိကထားတယ်အဲကျွန်တော်တို့ဒီမှာကျွန်တော်နိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လို့ရှိရင်လည်းအစိုးရခြင်းသဘောတူပြီးရင်ရပြီဆိုတဲ့ဟာမျိုးနဲ့အဲကျွန်တော်တို့လောက်ကင်ခဲ့တာတွေရှိတယ်နောက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးအဲအဲ့ဒါလိုရှိခဲ့တဲ့ဟာမှာဒီနှစ်ဆုံးကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့နိုင်ငံကနေပြီးတော့ဘာကြောင့်ဒီလိုဖြစ်ရတာလဲမြန်မာပြည်သူတွေကပြုတ်ပြီးပုံမှာဘလို့သဘောထားသလဲဆိုတာကိုလာရောက်လေ့လာတဲ့အဖွဲ့ရှိတယ်အထူးသဖြင့်တော့ UNAN တက္ကသိုလ်က Institute of Myanmar Studies ပေါ့နော်အဲ့ဒီအဖွဲ့ကိုလည်းသူတို့အဲ့ UNAN တက္ကသိုလ်မှာဖွဲ့စည်းလိုက်ပြီးတော့သူတို့ဒီဟာကိုတောက်ချတာဝန်ပေးပြီးတော့လေ့လာခိုင်းတာပေါ့အဲ့ဒီခါမှာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ရေးရှိကိုသူတို့၃၄ကောက်ရောက်ပါတယ်နောက်တဲ့ခါကျွန်တော်တို့ရှီအားနေပြီးတော့ထင်မြင်ချက်တွေကိုပုံမှန်လင်းလင်းသူတို့မေးတယ်အဲ့ဒီမှာကျွန်တော်တို့ကလည်းဒီတိုင်းရင်းသားအထူးသဖြင့်တော့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေကပြောပြတာပေါ့ပြောပြအကြံပေးတာပေါ့အဲ့ဒီမှာပါပါလဲဆိုရင်ကျွန်တော်တို့ကဒီခင်ဗျားတို့ကဒီစစ်အုပ်စုနဲ့စစ်အစိုးရနဲ့ပဲအစိုးရချင်းဆက်ဆံရေးကိုလုပ်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေကိုပွင့်လင်းမြင်သာမှုမရှိဘဲနဲ့လှုပ်သွားကြတယ်အဲ့တော့ပြဿနာတွေတက်လာတဲ့အခါကျတော့ပြည်သူလူထုရဲ့အမုန်းတရားတွေကအရင်စစ်အစိုးရကိုမုန်းတီးတဲ့အမုန်းတရားတွေကခင်ဗျားတို့ပြုတ်အစိုးရအပေါ်မှာလည်းကြောက်ရွံ့သွားတယ်ဒါတစ်ချက်ပြောတာရှိတယ်ကျွန်တော်တို့ဘက်ကနောက်တစ်ချက်ကဒီကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ဒီအစိုးရနဲ့ဖြစ်နေတဲ့ပြိပခတ်မှာတရုတ်ဘက်ကနေပြီးတော့ဒန်လူကြီးဖြစ်နေဝင်ပါပေးဖို့ဆိုပြီးတော့ကျွန်တော်တိုင်းသားကိုယ်စားလှယ်တွေတဲကအထူးသဖြင့်တော့ကျွန်တော်မှတ်မိတာအဲဒီတော့ရခိုင်ကိုယ်စားလှယ်တွေကအဲ့လိုပြောတာရှိတယ်ဒါကျွန်တော်တို့ပြုတ်ပြီးသွားတဲ့အချိန်မှာလည်းပြောတယ်သူတို့ဗမာပြည်လာပြီးတော့လေ့လာတဲ့အချိန်မှာလည်းပြောတယ်ပေါ့နော်အဲအဲ့ဒီနောက်ပိုင်းမှာဒီခုနဒီမြန်မာလေ့လာရေးသူတည်ဆနာဌာနကနေပြီးတော့ပမောက္ခလီချန်ရန်ကဒီစာရန်ဆောင်ထွက်တယ်အဲ့ဒါ2015လောက်မှာဟိုကျွန်တော်ထင်တယ်အဲသူစာရန်ကိုအခုတလောကျွန်တော်ဗမာလိုဘာသာပြန်ပြီးတော့ The Voice မှာလည်းကျွန်တော်ရေးထားတာဟိုဘာသာပြန်ပြီးထည့်ထားတာရှိပါတယ်အဲ့ဒီမှာဘာပါလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုပြုအစိုးရအနေနဲ့အဲ့လိုအစိုးရချင်းဆက်ဆံရေးဒါမကတော့ပဲနဲ့ပြည်သူချင်းဆက်ဆံရေးနောက်ဒီ NGO တွေအချင်းချင်းဆက်ဆံရေးနိုင်ငံရေးပါတီတွေအချင်းချင်းဆက်ဆံရေးအားလုံးနဲ့ဒီအပြန်အလှန်နားလည်မှုရှိအောင်ဆက်ဆံဖို့ဆိုတဲ့ဥစ္စာကိုသူကတိုက်တွန်းထားတာရှိတယ်။နောက်တစ်ခုကအရင်တုန်းကတောက်လျှောက်ကျွန်တော်တို့အင်ဂျင်နီယာနိုင်ငံနေနဲ့ပတ်သက်လို့ရှိရင်ငင်းငန်းစွာအတူရှင်တဲ့နေထိုင်ရေးမူ၅ချက်ကိုလိုက်နာပြီးတော့ပြည်တွင်းရေးကိုဝင်မဆက်ဘူးဆိုတဲ့ဟာကိုသူတို့အခုပြင်လိုက်တာကတော့တက်ကြွစွာဝင်ရောက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာပေါ့နော်။အဲ့ဒါကိုအခုဒီဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့ဒီရခိုင်ကိစ္စမှာလည်းသူတို့တလဲကြွကြွအကြံပေးတယ်အခုဟိုအဖက်လုံးကိုသူကတော့ဘာပဲဖြစ်ဖြစ်အပြုသဘောနဲ့ဒီပြေလည်အောင်ဆောင်ရွက်ပေးမယ်ဆိုတဲ့စိတ်ဓာတ်နဲ့ဝင်ပြီးတော့ဂျာဝင်ဆောင်ရွက်ပေးနေရပေါ့ဒီကျွန်တော်တို့ဒီအရှင်းမြောက်ကတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်လို့ရှိရင်လည်းသူကအဲ့ဒါကိုဆောင်ရွက်မယ်လို့ဒီကျွန်တော်တို့ဦးသိန်းစင်အစိုးရလက်ထက်ကလေးကပြောပြီးတော့အခုလက်တက်ကြွကြွပြောတယ်နောက်ဆုံးတော့အောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာဘယ်လောက်ထိပြောလဲဆိုရင်ဒီကိစ္စတွေမှာကျွန်တော်တို့အကျုပ်ဒီအစိုးရကလည်းတာဝန်ရှိပါတယ်လို့သူဝန်ခံလိုက်တယ်။အဲ့ဒါကကျွန်တော်အမြင်အရာပြောမယ်ဆိုဘာကိုဆိုလိုချင်တာလဲဆိုရင်ဒီနယ်စပ်ကပြိပခတ်တွေရဲ့အစဟာသူတို့တရုတ်ပြည်ကနော်တရုတ်ပြည်ကစတင်ခဲ့တာဖြစ်တယ်ဆိုတာကိုဝန်ခံလိုက်တာပဲ။အဲ့တော့ဒါတွေငင်းချင်းတော့အောင်နော်ပြင်းချင်းတော့အောင်သူတို့မှာတာဝန်ရှိပါတယ်လို့ပြောချင်တာ
။ဟုတ်ကဲ့
အဲ့တော့အပြောင်းလဲတွေကတော့အဲ့ဒါလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးရထွန်းဒီတိုင်းမှာခဏနေပြီးတော့ခင်ဗျာကျွန်တော်တော့ရှင်တွေဖိတ်ခေါ်ကြပါတယ်သူတို့ဆွေးနွေးကြတယ်ဆိုလို့ကိုမင်းမင်းအရင်ဆုံးဖိတ်ခေါ်ကြပါတယ်ကိုမင်းမင်းဦးရထွန်းရှိပါတယ်ဒေါက်တာရမျိုးသိန်းရှိပါတယ်ခင်ဗျာဆွေးနွေးမြန်မြန်လို့ရပါတယ်အဲ
ဟုတ်ပြီဗဒန်းညို
ကျွန်တော်ကဟိုကျွန်တော်ဟာဒီလေကျွန်တော်ဟိုဟာပါဘောကြပါတယ်ဟုတ်ကဲ့ကိုယ်တောင်းတရမြို့ပါလို့ပြောရပါနော်အဲ့တော့ကျွန်တော်ကဟိုမတော်ခင်ကိုကျွန်တော်ကကျွန်တော်ကိုကျွန်တော်ရေမိတ်ဆက်ပေးနေကြကျွန်တော်ကမြန်မာတိုင်းသားဟုတ်ကဲ့ငါကတိုးတိုးတိုးတိုးလေးပြောပြပါခင်ဗျာကျွန်တော်အချိန်အကန့်အသတ်လေးရှိလို့နော်ကိုမင်းကျေးဇူးပါကျွန်တော်ကမြန်မာတိုင်းသားဟုတ်ကဲ့ဟုတ်ကဲ့အဲ့တော့
ဆိုတဲ့အခါကျတော့ဟိုဒီတိုင်းရေရှည်တာသွားမယ်ဆိုရင်ဒီတရုတ်ကိုအကူပြီးသွားမယ်ဆိုရင်တော့ကျွန်တော်ကပြက်ပြက်ပြက်ပြောလိုက်နေကြအောင်ကျွန်တော်နိုင်ငံအများကြီးကြောင့်ကြွတဲ့နေမှာလက္ခဏာရှိမှာတချို့အရာကြီးကကျွန်တော်လီတိုင်းမှာပြောလို့ရရဟာရှိတယ်လီတိုင်းမှာပြောလို့မကောင်းတဲ့အရာရှိတာပေါ့ဗျဟုတ်ကဲ့ဆိုတော့အခါကျတော့ဟိုကိုပြောတင်တာဆိုရင်အမေရိကန်ဟိုသူတို့ဒီလိုအားကြီးဟလာတဲ လုပ်ငန်းသွားကြလိုက်တဲ့အခါကျတော့အဲဆိုတော့ခုနကကျွန်တော်ပြောသလိုပဲပေါ့တော်တော်လေးကိုအမေရိကန်အားဖြင့်မကျေနပ်မှုတွေများလာတော့အဲ့တော့ကျွန်တော်ကပြောချင်တာကဒေါ်စန်းစုကြည်တို့အနေနဲ့လက်ရှိကမ္ဘာ့အနေနဲ့တော့တချစ်တော်ရဲ့အောက်ကနားရမယ်ပြကျွန်တော်အမေရိကန်ဟောနော်သူအမေရိကန်နဲ့မနိုင်တော့ကျွန်တော်မှအခက်အခဲတွေအများကြီးဖြစ်သွားတယ်ဟုတ်ပေမဲ့ဒေါ်လန်ထရန့်ကိုကျွန်တော်တို့အသင်ပြောင်းသွားရမယ်ပြဒီလူမျက်နှာကိုကြည့်ပြီးတော့အမေရိကန်ကိုအသင်ပြောင်းလို့ကျွန်တော်တို့ကအနည်းအားဖြင့်ပြောရင်အောက်ကဝင်တင်နေဝင်ရမယ်ဗျာဒါနိုင်ငံရေးပြည်ရခေါ်တာပေါ့ဗျာဆိုတော့အဲ့လိုမျိုးလေးလို့ဘုကျုပ်ပြောတယ်လို့ပေါ့ဗျာဟောကျွန်တော်တို့ကဟိုကျွန်တော်ရဲ့ဆိုတာဟိုတခင်လောက်ချင်လို့ကျွန်တော်တို့တာဗျာနော်ဒီလူမျက်နှာကြည့်ပြီးအောက်ကြပြရမယ်အပိုင်းလေးကိုအများကြီးရှိတယ်ဗျာ
ဟုတ်ကဲ့
အဲ့ဒါလာကျွန်တော်တို့ဒါပြောရင်လို့ရှိလို့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါဟုတ်ကဲ့ကျွန်တော်ဟိုကအချိန်ကတည်းကရှိနောက်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ထိုင်းနိုင်ငံကပါတယ်ကိုတီးလဲမှုတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီတဲ့ကိုနော်ခင်ကတာတော့ကျွန်တော်လုံးဝသဘောမကျပါဘူးခင်ဗျာဘာဖြစ်လို့ဆိုတော့တဲ့ကကျွန်တော်မြန်မာပြည်ကိုနော်တော့ပြောရင်လည်းအဖွဲ့အစည်းနိုင်ငံဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်နော်ကျွန်တော်နိုင်ငံမှာတော့နေပေါင်းများစွာနော်တန်တတတွေသူထုတ်ယူသွားတာတဲ့ဟောပါပဲစစ်တွေပါတယ်အားလုံးပေါ့ဗျာအဲ့ဒါကိစ္စပြီးတော့နောက်အခုသူရွှေတွေပါတယ်တူးတာလည်းသူကျွန်တော်မြန်မာပြည်အများကြီးပစ်ပစ်စည်းတယ်အများကြီးရှိပါတယ်ခင်ဗျာအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့တရုတ်ချင်းကချင်းအဖြစ်ကျွန်တော်မြန်မာပြည်အားနော်တရုတ်ရဲ့ကျွန်းကျုံဘွားနောက်ဆုံးရောက်သွားမယ်လို့ကျွန်တော်နေမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတီးလဲမှုကျေးဇူးပါနောက်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဒီခါလေးကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဗျာကျွန်တော်ကတော့ဟိုတရုတ်နောက်ဆုံးပြောခဲ့တဲ့အခုလောက်တဲ့ human ချက်ပေါ့နော်တိအချက်ကတော့တို့ရဲ့ view ဟာပေါ့ view ဟာရဆိုလို့ရှိရင်တော့ကျွန်တော်တို့ကမှဒီရဘယ်လိုပဲဖြစ်ဖြစ်တရုတ်ရဲ့ဟို frame ထဲမှာရှိနေရပေါ့ဗျာရှိနေတဲ့အခါကျတော့တို့ရဲ့87ခုနှစ်မတိုင်ခင်အတိုင်းပြည်ကိုတို့တရုတ်ပြည်ကို unity လောက်တယ်နောက်ပိုင်းမှာစီးပွားရေးလောက်တယ်စီးပွားရေးလောက်ပြီးတဲ့အခါကျတော့အောင်မြင်တဲ့အခါကျတော့ပြင်းပြောရင်စီးပွားရေးခိုင်မာမှုအတွက်တို့ရဲ့ buffer ဆုံးမြန်မာနိုင်ငံကိုထည့်တယ်အဲ့တော့အနောက်အုပ်စုတို့ဘာလို့ဘယ်လိုပဲလာကြင်ပြီးရှိပြောမှသူတို့ကရှင်းပြောရင်စီးရေးရမောင်းထုတ်ပြီးကြီးဗျာစီးပွားရေးရခြေကုပ်ယူတယ်ဗျာအခုဒီပုံမှန်လင်းလင်းပြောရရင်ဗမာနိုင်ငံအပါဝင်ပေါ့နော်အဲ့တော့အနောက်အုပ်စုကမစင်မချင်းလှုပ်လို့ကျွန်တော်တို့ကပို့ပြီးတော့နှီးသွားတဲ့သဘောပဲရှိတယ်။နှီးပြီးသဘောသွားတဲ့အခါကျတော့ကျွန်တော်တို့တိုက်ပြီးဖြစ်စေမတိုက်ပြီးဖြစ်စေတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့နမူနာကိုကျွန်တော်တို့အများဆုံးလိုက်ပြီးတော့ယူနိုင်မှသာလျှင်ကျွန်တော်တို့တိုင်းပြည်ဟာထပ်ပေါက်ရမယ်အသက်ရှင်မယ်အဲ့ဒါ
ဟုတ်ကဲ့ပါခင်ဗျာကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးကြပါလေအရင်ဆုံးကျွန်တော်တီဘောဦးရဲ့ထုံးကိုပဲစပေးကြပါလေအရင်ဆုံးခုနကကိုနေဦးလင်းကတော့သူကတော့ဘာဖြစ်ဖြစ်တိုးနဲ့တိုးရဲ့ဒီဖွံ့ဖြိုးမှုကိုအားကျနေမှုယူနမူနာယူတင်တယ်ပေါ့နော်ဒါပေမဲ့ရှေ့ကနှစ်ဦးဖြစ်တဲ့ကိုမင်းမင်းနဲ့ကိုတီးလဲမှုတို့ကတော့တိုးနိုင်ငံကိုအားကိုးတာအကျိုးမရှိဘူးဆိုတဲ့အရင်တမိုင်းကြောင်းအခြေခံနေနဲ့ခြီးပြီးပြောသွားတယ်ဦးရဲ့ထုံးဒီပေါ်မှာဘာများတုံ့ပြန်ဆွေးနွေးလို့ပါလေ
အဲသူတို့ဒီခုနကျွန်တော်ပြောတဲ့အထက်မှာအဲ့ဒီဟာခုနဟိုမပြောလိုက်ရဘူးပေါ့ဟိုဒီပညာရှင်ဗမောက္ခလီချန်ရန်ကအဲ့ဒါကိုလည်းထောက်ပြသွားတယ်ကျွန်တော်ဟိုတရုတ်အစိုးရကဒီပိုက်လိုင်းတို့เนาะဟိုရေကာတာတို့မြေဆုံရေကာတာတို့သူတို့မြုပ်နှံလိုက်တဲ့ပမာဏအများများတယ်အဲမြန်မာနိုင်ငံမှာမြုပ်နှံတဲ့အထက်မှာအခုသူကနံပါတ်1ပေါ့ဗျာအဲရင်းနှီးမြုပ်နှံမှုပမာဏများတယ်ဆိုတော့အဲ့ဒီရင်းနှီးမြှုပ်နှံမှုတွေကကျွန်တော်တို့ပြည်သူလူထုရဲ့နေထိုင်မှုဘဝတွေစီးပွားရေးဘဝတွေကိုသက်ရောက်မှုသိမ့်မရှိဘူးပေါ့เนาะသိမ့်မရှိဘဲနဲ့ဒေသခံတွေနဲ့ဆန့်ကျင်ဘက်ဖြစ်ပြီးတော့ဟိုဒီအကျိုးသိမ့်မရှိဘူးပေါ့เนาะနှစ်နိုင်ငံအကျိုးဖြစ်ထွန်းဖို့အတွက်သိမ့်တက်တယ်မပြနိုင်ဘူးပေါ့အဲ့ဒါကိုသူထောက်ပြသွားတယ်ဒါကြောင့်မလို့နောက်ပိုင်းရင်းနှီးမြှုပ်နှံတဲ့ဟာတွေဟာဒီ human resources ပေါ့လူလူလူဒါအရင်နေ့ဖွံ့ဖြိုးတိုးတက်ဖို့ ਨੇ ကျွန်တော်တို့ဒေတာကနေရဲ့စီဝါရေးဖွံ့ဖြိုးတိုးတက်ဖို့အဲအဲ့လိုညှို့နှံမှုတွေကိုလုပ်တဲ့ ਨੇ လို့သူကထောက်ပြသွားတယ
်အဲ
့ဒီအတွက်သူတို့အခုအပြောင်းလဲတွေလုပ်နေတယ်လို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမင်းမင်းပဲပြန်ပြီးတော့မေးချင်ပါတယ်ခုနဦးရထွန်းပြောသွားတာ ਨੇ ပတ်သက်လို့ကုမင်းမင်းတို့ပြောသွားတဲ့ဒီအခြေအနေစိုးရိမ်ချက်တွေမှာတယောက်ကပြန်သုံးသက်တယ်အပြောင်းလဲချို့ရှိလာပြီလို့တော့ပြောပါတယ်ကုမင်းဒီပေါ်မှာပြန်ပြောလို့ပါလဲ
အဲ့ကဒါမျိုးဟိုတယောက်ကဂျူဟာတအားကောင်းနေကြအကျိုးဝင်ပုံဝင်ထွက်တယ်လေဟိုပြည့်ရဲ့တအားကောင်းနေကြအဲ့တော့တန်သူကအောက်ကဝင်လို့ရတဲ့အရာကို तू ကစွန့်ဝင်လိုက်တဲ့အနေအထားရှိတယ်ပေါ့ဗျာသူကသူ့မှာဒီဂျူအောက်ကြပေးရဘူးလည်းမကြောက်ဝင်းသနာဒီသူ့မှာဂျူဟာရှိတယ်ဗျာဒီဂျူဟာကသူ့မှာဒီဟိုပြောမယ်ဆိုရင်ကျွန်တော်ခက်ပြက်ပြောမယ်ဆိုဒေါ်စန်းစုကြည်ကကိုသူဆက်ထုတ်လိုက်ရတယ်ဗျာနော်သူတို့ရပြောမယ်ဆိုကျွန်တော်ပြောတာကသူတို့ရအရင်အားနေတဲ့ဒီအားနေတဲ့အကျိုးရှိတယ်ဗျာအဲ့ပေါ်မှာသူကဒီအားနဲ့ဒီကောင်းကောင်းကြည့်ရတာရှင်စိုးရရဲ့သူကပြောလို့ဟိုမြေလောက်ကပြီးတိုက်ပေါက်လို့ရတယ်ဆိုတော့ဒီဟိုစနစ်တိုင်ကိုကောင်းကောင်းကြည့်တဲ့အခါကျတော့ကျွန်တော်တို့အဲ့ပေါ်မှာအရန်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကုမင်းကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးတဲ့ဒေါက်တာရံမျိုးသိန်းကိုပြန်ဖိတ်ခေါ်ချင်ပါတယ်ခုနကသရရှင်တွေဆွေးနွေးရတဲ့ထဲမှာဒီစီးပွားရေးဩဇာရဒီမြန်မာနိုင်ငံတရားစတာတွေကိုတရုတ်နိုင်ငံအရင်တော့ယူခဲ့တဲ့တမိုင်းကြောင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မကြည်လည်တဲ့အနေအထားမျိုးပေါ့နော်ဒါကြောင့်မလို့တရုတ်နယ်ဆက်ဆံရေးကညီမတို့အကျိုးမရှိနိုင်ဘူးဆိုတဲ့ခါကူသူတို့ပြောထားတယ်ဒေါက်တာရံမျိုးသိန်းကဘယ်လိုမြင်ပါလဲခင်ဗျာဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
အဲကျွန်တော်မြင်တော့ဒီလွန်ခဲ့တဲ့အစိုးရအဆက်ဆက်မှာပေါ့လေဒီတရုတ်ပြည်သူ့တမန်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေကကျွန်တော်တို့မြန်မာပြည်သူလူထုအများစုအပေါ်မှာပေါ့လေအဆိုးတက်ရောက်ခဲ့တဲ့အနေအထားတွေအများကြီးတွေ့ရပါတယ်အဲ့ဒီအတွက်ကြောင့်လည်းပဲပြည်သူအများစုကဒီတရုတ်စီမံကိန်းတွေဒီတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မှာတန်လျာတွေအများကြီးပွားခဲ့တဲ့အနေအထားမျိုးတွေ့ရပါတယ်အဲ့တော့လက်ရှိအခြေအနေမှာတကယ်တရုတ်အစိုးရအနေနဲ့ပေါ့လေဒါတမန်ရှီကျင်းပင်ရဲ့ဟိုလမ်းညွှန်ချက်အရာပေါ့ဒေသခံပြည်သူတွေရဲ့သဘောတူညီချက်တွေတော့ဒေသခံပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုတွေဒီအပေါ်မှာဆန်းစစ်ပြီးတော့ကျွန်တော်တို့နိုင်ငံမှာလှုပ်ထားတဲ့လှုပ်လာမဲ့စီမံကိန်းတွေအပေါ်မှာစနစ်တကျဆန်းစစ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဥပမာကျွန်တော်တို့ဥပမာမြေဆုံစီမံကိန်းလိုမျိုးကိုဘယ်လိုမှဆက်ပြီးတော့လှုပ်ဖို့မဖြစ်နိုင်ဘူးလို့ကျွန်တော်လည်းမြင်ပါတယ်။နောက်ပြီးတော့လက်ရှိဥပမာလက်ဘရောင်းတောင်ကျင်းနီစီမံကိန်းလိုမျိုးကိုလည်းတရုတ်အနေနဲ့ဒါဟိုနိုင်ငံပြည်သူလူထုချင်းဆက်ဆံရေးကိုရှေ့ရှုပြီးတော့ပေါ့လေဒါလက်ရှိမှုကောင်းတယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲ့ဒီအခြေအနေတွေရဲ့အလွန်မှာပေါ့လေ။လက်ရှိကျွန်တော်တို့အဆိုပြုထားတဲ့ရွှေလီမန္တလေးရန်ကုန်ကြောက်ဖြူဒီစီးပွားရေးဈေးငံလန်းကိုတော့တကယ်အဲ့ဒီဒေသခံပြည်သူလူထုမြန်မာပြည်သူလူထုတွေရဲ့စံနာသဘောထားနဲ့အညီပေါ့လေ။နော်ဟိုတန်းတူရည်တူရှိတဲ့အနေအထားတစ်ခုကနေပြီးတော့ဖော်ဆောင်နေဆိုရင်ပို့ပြီးတော့အကျိုးများနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ဟုတ်ကဲ့ခုနကတကူနေဦးလင်းဆွေးနွေးသွားတဲ့အထဲမှာတရုတ်နိုင်ငံကိုမြန်မာခေါင်းဆောင်ပိုင်းတွေကပို့ပြီးတော့ချင်းကက်လာတာကအမေရိကန်ပါဝင်နောက်နိုင်ငံတွေကနေပြီးတော့ပို့ပြီးတော့ပြပြခါခါလောက်လာလို့ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာကူဒေါက်တာရေမျိုးသိအောင်သဘောတူပါလား
အဲကျွန်တော်အမြင်ကတော့ပေါ့လေဒါကဟိုတစိမ့်တတိသားအနေနဲ့ဆိုရင်တော့အဲမှန်တယ်လို့ပြောလို့ရပါတယ်ဟိုအမေရိကန်ပါဝင်နောက်နိုင်ငံတွေကလက်ရှိပေါ့လေဖိအားပေးတာတွေကန့်တ်ချုပ်ချယ်တာတွေအပေါ်မှာအကြောင်းပြုပြီးမြန်မာအစိုးရကအတူဘက်ကိုရင်းသွားတယ်လို့ပြောမယ်ဆိုလည်းပြောလို့ရပါတယ်။အဲဒါမှမဟုတ်ကျွန်တော်တို့ကတစ်ဖက်ကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအောင်မြင်မှုခီးပေါက်ဖို့ဆိုရင်ကျွန်တော်တို့ကအမေရိကန်အပါဝင်အနောက်အစုနိုင်ငံတွေရဲ့ထောက်ခံမှုပါလေပဲအင်မတန်မှအရေးကြီးပါတယ်။အဲ့ဒီအတွက်ကြောင့်မလို့လက်ရှိကျွန်တော်တို့မြန်မာနိုင်ငံအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့တော့ကျွန်တော်တို့နိုင်ငံလက်ရှိဟာတရုတ်နိုင်ငံဘက်ကမဖြစ်မနေရင်းနေရတဲ့အနေအထားကိုပြန်ပြီးတော့ balance လုပ်နိုင်ဖို့ပေါ့ပြန်ပြီးထိန်းချနိုင်ဖို့အတွက်အမေရိကန်ပါဝင်အနောက်အစုနိုင်ငံတွေနဲ့လည်းပဲကြေကြေပြန့်ပြန့်ထိတွေ့ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးရဲထွန်းဒီဘုတ်ရဲထွန်းကိုမေးချင်ပါတယ်ခင်ဗျာကျွန်တော်အဓိကဒီတရုတ်ရဲ့ယင်းနှိမ့်နှံမှုနဲ့ပတ်သက်လို့ခုနကဆွေးနွေးသွားတဲ့သတင်းရှင်တွေထဲမှာဒီယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လို့မကြည်လည်ရည်လည်းရှိတယ်ဦးရဲထွန်းပြောတဲ့အထက်မှာတရုတ်နိုင်ငံကဓာတ်တွေကိုပြန်သုံးသပ်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေရတယ်ဆိုတော့အခုလူလူချင်းဆက်ဆံရေးလည်းသူတို့လုပ်နေပြီဆိုတော့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့မြန်မာပြည်သူတွေကျင့်နေလောက်တဲ့အတိုင်းအထားအထိသူတို့ဘယ်လောက်ထိပြင်ဆင်လာနိုင်ပါလဲခင်ဗျ။
အသေးစိတ်တွေတော့ဟိုကျွန်တော်တို့အစိုးရနဲ့သူတို့ဆွေးနွေးရလိမ့်မယ်လို့ထင်တယ်။အဲလောလောဆယ်ကျွန်တော်သိတာကတော့ဟိုနေဇတ်ဒေတာမှာပေါ့ကျွန်တော်တို့နိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလာမယ်ဆိုလို့ရှိရင်လက်စစ်တာမလုံလောက်တာနဲ့အဲဒီမြေနေရာဈေးကြီးတာနဲ့စသဖြင့်အဲ့လိုဟာတွေလည်းရှိနေတဲ့အခါကျတော့လောလောဆယ်ကျွန်တော်ကြားလိုက်တာကနေဇတ်ဒေတာမှာ အဲစီဝိုင်းဇုံတွေဒီခောက်မယ်ပေါ့နော်အဲကချင်ပြည်နယ်မှာတခုနောက်ရှမ်းပြည်နယ်မှာတခုထင်တယ်ဟုတ်ကဲ့အဲအဲ့ဒါလိုဟာမျိုးတွေဟာဖြစ်ပြီးတော့အလောက်ကင်ကျွန်တော်တို့နိုင်ငံသားတွေအလောက်ကင်ရအောင်သူတို့ဖန်ပြီးပေးဖို့ဟိုပထမဆုံးဒီခြေလမ်းရှိပါတယ်အဲနောက်ကတော့ခုနပြောတဲ့ဒီကြောက်ဖြူစီဝိုင်းဇုံတို့နောက်တစ်ခါကျွန်တော်တို့ဒီပြည်မြန်မာဒီကြောက်ဖြူခွန်မယ် အမြန်အမြန်ရထားလမ်းလို့အဲ့ဒီဟာတွေနဲ့ဆက်နွယ်ပြီးတော့ဟိုဟွာပေါ့နော်ဒီရန်ကုန်ဟိုပါမန္တလေးရန်ကုန်လမ်းတွေဖောက်ဖို့ကွာဒီတစ်ခေါက်ကျုပ်ကောင်းဆောင်ပြောလိုက်တာကိုကြားလိုက်မိတယ်အဲ့ဒါကကျွန်တော်သတိထားလိုက်မိတာကဒေါန်ဆန်းစုကြည်ဟိုကိုနိုင်ကအရင်အခေါက်တွေတုန်းကအဲ့ဒါလိုမြန်မာနိုင်ငံထဲမှာဒီရမ်းမတ်ဆက်တွေနောက်ကျနေတဲ့နေရာတွေကိုလည်း ဒီဟိုဟာဖြစ်ပေးဖို့အချင်းမြင့်ပေးဖို့ဆိုတာကိုဒီတောင်းဆိုတာကျွန်တော်သတိထားလိုက်မိတယ်ဟုတ်ကဲ့ကျွန်တော်အဲ့ဒါရဲ့အကျိုးဆက်ပဲလို့ထင်ပါတယ်ကျွန်တော်နောက်တစ်စုံလေးတစ်ခုကြည့်ချင်အချိန်ကလည်းတိတ်မရှိလို့လူမြန်မာလူတို့ကတော်တော်လေးလက်မခံနိုင်ဖြစ်နေရဲ့မြစ်ဆုံကိစ္စနဲ့ပတ်သက်လို့တိရွက်ခြေလမ်းဘယ်လိုရှိလဲခင်ဗျာကျွန်တော်တို့ ਨੇ အချိန်လေးတူတူလေးပြောပြပါအဲက
ကျွန်တော်အားသုကြပြည့်တိချပြမယ်ဆိုတာကိုချမှတ်ပြသေးဘူးအဲ့ဒီဟာကိုပြင်ပြီးတော့များလက်ခံမလားပေါ့တခုခုတော့ဟိုထူးခြားခြားဒီဟာနဲ့ပတ်သက်လို့ပြက်ကတာတာအဖြစ်တခုပေးဖို့တော့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒါမြန်မာဘက်ကပေါ့နော်တရုတ်ဘက်ကလူလာချက်ကတော့သူတို့နေနဲ့ဒီဟာယူဖြတ်ဖို့စဉ်းသေးရှိနေပြီလားစီမံကိန်းကိုမြန်မာဘက်ကမလုပ်ဘူးဆိုရင်
ဘာမှတူးဆိုရင်လက်ခံသေးတဲ့သဘောရာမျိုးလို့ကျွန်တော်မြင်ပါတယ်သူတို့ကတော့လှုပ်ချင်တဲ့သဘောပေါ့နော်ဆက်လှုပ်ချင်တဲ့သဘောပေါ့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအချိန်လေးဆီသွားလို့ပါဒဲလီလိုက်မှာပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းနဲ့တီဘုတ်ရဲ့ထွန်းနှစ်ဦးလုံးကျေးဇူးတင်ပါတယ်ကျွန်တော်တို့ရရှိနေအားလုံးကိုလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်
ငညာတရားလေးလိုက်ဆွနေကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုဗုဒ္ဓနေမနဲ့မှလည်းပြန်ပြီးထုတ်လွှင့်ပေးပါရစေဗုဒ္ဓနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နှစ်40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် view ရကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးဖို့လိုရင်တော့ view ရဲ့ email လိပ်စာ bemis@viewanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်ကူရော့တရင်အချင်းချက်ကိုမှတင်ပြထိုက်ကြေညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြထမ်းထားတဲ့ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးတွေမှာတရားရင်ဆိုင်နေရမှုအတွင်းကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုလို့ရှိရင်သမ္မတထရန့်အတွက်တော့အောင်ပွဲဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီး9ဦးအနက်5ဦးကအစိုးရကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်။Voice of America American အသံ VOE အပါအဝင် American အစိုးရရန်ပုံငွေပေးတဲ့ American Media 6ခုကိုပြည်ပအစိုးရအတွက်အလုပ်လုပ်ပေးနေတဲ့အဖွဲ့အစည်းတွေအဖြစ်ရုရှားတရားရေးဝန်ကြီးဌာနကသတ်မှတ်လိုက်ပါတယ်။ရုရှားရဲ့အခုလုပ်ရကြောင့်ဒီသတင်းမီဒီယာတွေရုရှားနိုင်ငံတွင်သတင်းရယူထားမှာခက်ခဲရှုပ်ထွေးသွားစေနိုင်ပါတယ်။ Radio Free Europe, Radio Liberty နဲ့သူနဲ့တွဲဖက်အဖွဲ့5ဖွဲ့ကိုပါရုရှားတရားရေးဝန်ကြီးဌာနကအဲ့ဒီအစည်းအဝေးမှာထည့်သွင်းသတ်မှတ်လိုက်တာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားရဲ့ဩစာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်အပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာပြောဆိုပါတယ်။ဗိုလ်ချုပ်ကြီးဖလင်အတွက်ဆင်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်သမ္မတထရန့်ကသတင်းတောက်တွေကိုပြောပါတယ်။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Mr. Flynn ကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူ့နဲ့အမေရိကန်ဆိုင်ရာရုရှားသံမကြီးတို့ကြားအဆက်အသွယ်တွေနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလိမ်ညာခဲ့တဲ့အကြောင်းပြီးခဲ့တဲ့တောက်ချာနေ့ကဝန်ခံခဲ့တာပါ။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပက်တင်းတပ်ဒုံးကြီးစမ်းသပ်မှုအစီအစဉ်နဲ့အပေါ်တင်မာမှုရောကြရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အစ်မြင့်တာဝန်ရှိသူတို့မြောက်ကိုရီးယားကိုဆက်ရောက်သွားပြီးဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကိုမှတင်ငင်ထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်ပေးတာဖြစ်ပါတယ်။ View American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ View မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.